America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2020ခုနှစ် January လ27ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ2532.58ပထမနိုင်ဝက်မှာလိုက်လက်မီတာ190 kHz 1505တို့ဖြင့် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညကြပါရှင်ဒီကနေ့ညဘက်သတင်းတွေကိုတော့ကိုအောင်နဲ့ကျမအနောင်လာတို့တင်ပြမှာပါလူအသက်တွေပါတည်ဆုံးနေရတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါဆိုကြီးကိုအနိုင်တိုက်မယ်လို့တရုတ်သမ္မတရှီချင်းဖင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံမှာတော့တရုတ်နိုင်ငံကဝင်လာမဲ့ခီးတဲ့အားလုံးမှာကိုရိုနာဗိုင်းရပ်စ်လက္ခဏာတွေစစ်ဆေးတော့မှာပါဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီရဲရိုဟင်ဂျာဒုက္ခသည်ကလေးတွေကိုတော့ပညာသင်ကြားခွင့်ပြီးတော့မယ်လို့ဘင်္ဂလားဒေ့ရှ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားမှာပါမခွာညုံ
ကောင်းပါပြီရှင်အခုညပဲဆက်ပြီးနားဆင်ရမယ့်သတင်းတွေထဲမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ကူးစက်မြန်အဆုတ်ရောင်ရောဂါဟာယူနန်နယ်ထိပြန့်နှံ့လာနေလို့အဲ့ဒီမှာရှိနေတဲ့မြန်မာအလုပ်သမားတွေကိုပြန်ပို့ပေးဖို့နှစ်ဖက်အာဏာပိုင်တွေပြင်ဆင်နေကြတဲ့အကြောင်
းမြန်မာနိုင်ငံသားလူသမားကိုကပြန်ပို့မယ်လို့ကျွန်တော်ကြားရတယ်ကျွန်တော်အရေးပေါ်အကြည့်လို့ပြောလို့အဲ့ဒါတွေအရင်ကူညီပေးနေတယ်အတူတူ
ကချင်ပြည်နယ်လာဝကနဲ့လူစွာအရင်မြေဝင်ကြီးရဲ့ပြောကြားချက်နဲ့တူနားဆင်နိုင်တယ်လို့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ100ကျော်ရှိနေပြီးအခုအာရှဥရောပနဲ့အမေရိကတိုက်နိုင်ငံတွေနဲ့ဒေသပေါင်း18ခုထိကူးစက်သူတွေတွေ့လာနေတဲ့အကြောင်းတခါဂမ်ဘီယာနိုင်ငံကတရားစွဲထားတဲ့အမှုအတွက်မြန်မာကလိုက်နာအမဲ့ဂျားဖြတ်ဆောင်ရွက်ချက်၄ချက်အကြောင်းတရားရုံးကိုတွားရောက်ခဲ့ကြတဲ့ကိုယ်စားလှယ်ဖွဲ့ကဒီကနေ့လုပ်တဲ့ရှင်းလင်းပွဲနဲ့အတူဒုတိယပိုင်းမှာတော့အမေရိကန်နိုင်ငံရဲ့ကြောင်းတည်ခေါင်းစရာနဲ့ဒီဝူဟန်မြို့ကပြန့်နှံ့လာတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ကူးစက်များအဆုတ်ရောဂါအကြောင်းကိုဆွေးနွေးကြမယ်တိုက်ရိုက်လေးလိုက်ဆွေးနွေးကြအစီအစဉ်ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုနန်းလောင်နဲ့ကိုအောင်တို့ပြောပြပါမယ်ရှင်
။လူအသက်တွေပါသိဆုံးနေရတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါဆိုကြီးကိုအနိုင်တိုက်မယ်လို့တရုတ်သမ္မတရှီချင်းပင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO အကြီးအကဲဒေါက်တာတီဒရိုဂရီဘီယာဆူစ်နဲ့ဘီဂျင်းမြို့မှာတွေ့ဆုံချိန်အတွင်းသမ္မတရှီကအဲဒီလိုပြောလိုက်တာလို့တရုတ်အစိုးရပိုင်းသတင်းဌာနကပြောဆိုခဲ့တာပါလူပေါင်း106ဦးသေဆုံးခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားရာတရုတ်နိုင်ငံဝူဟန်မြို့ရောက်သူတို့နိုင်ငံသားတွေကိုခေါ်တော့ဖို့အတွက်လဲအမေရိကန်ဂျပန်နဲ့တခြားနိုင်ငံတွေကလေယာဉ်တွေဆေးလုပ်နေပါတယ်ဝူဟန်ကဂျပန်နိုင်ငံသား650ဝန်းကျင်ထက်ကနေရာကိုတော့ဂျပန်နိုင်ငံကဒီကနေ့ပဲလေယာဉ်လွတ်ပြီးတော့ပြန်ခေါ်ခဲ့တယ်လို့အမေရိကန်ကတော့ကောင်စစ်ဝန်ယုံဝန်ထမ်းတွေနဲ့အမေရိကန်နိုင်ငံသားတွေကိုဒီသတင်းမှအတွင်ပြန်ခေါ်ဖို့အစီအစဉ်နေပါတယ်ပြည်ထောင်တဲ့တခြားနိုင်ငံတွေကလည်းဝူဟန်မြို့ကသူတို့နိုင်ငံသားတွေပြန်ခေါ်မယ့်အစီအစဉ်တွေကိုအသီးသီးကြေညာခဲ့တာပါ။တရောကကြောင့်နောက်ထပ်အသေးဆုံးလူ25ဦးရှိကြောင်းတရုတ်ကျန်းမာရေးတာဝန်ရှိသူတွေကအင်္ဂါနေ့မှကြေညာပါတယ်။မြို့တော်ဘီဂျင်းမှာလည်းအသေးဆုံးလူရှိကြောင်းပထမဆုံးဖော်ပြခဲ့တာပါ။ဝူဟန်ဗိုင်းရပ်စ်လို့လည်းခေါ်နေကြတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ4500ကျော်ရှိတဲ့အကြောင်းတရုတ်တို့ကတည်ပြပါတယ်။ဝူဟန်အပါအဝင်ရောဂါကူးစက်ပြန့်နေတဲ့ဟူဘေးပြည်နယ်တွေကမြို့ကြီးတော်များများကိုလည်းအသွားအလာတွေတင်းတင်းကြပ်ကြပ်ကန့်သတ်ထားတာပါ။ဒီအချိန်မှာပဲရောဂါကူးစက်ခံရတဲ့လူတွေတိုးလာနေတဲ့ဝူဟန်မြို့မှာကျွန်တို့ကလည်းအမြန်ဆုံးပြင်ထန်ဆောက်လုပ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာဩစတြေးလျ၊ကနေဒါ၊ပြင်သစ်၊ဟောင်ကောင်၊ဂျပန်၊မကောက်၊မလေးရှား၊နီပေါ၊ပေါ်တူဂီ၊စင်ကာပူ၊တောင်ကိုရီးယား၊တိုင်ဝမ်၊ထိုင်း၊အမေရိကန်နဲ့ဗီယက်နမ်နိုင်ငံတို့ကိုရောက်ရှိလာတာပါ။အင်းဒီချင်းမြန်မာနိုင်ငံမှာတော့ယောဂါကူးစက်ခံရတဲ့တရင်မကြသေးသလိုဝူဟန်မှာကျောင်းနေကြတဲ့မြန်မာကျောင်းသူကျောင်းသား60ကိုပြန်ခေါ်ဖို့အစီအစဉ်နေတယ်လို့လည်းမြန်မာတန်ယုံကပြောဆိုထားပါတယ်။
ဩစတြေးလျနိုင်ငံမှာဝူဟန်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ5ဦးထံမှနေရှိနေပါပြီ။နောက်ထပ်ကူးစက်ခံသူတွေကတော့တရုတ်ကျောင်းသားငယ်တူဖြစ်ပြီးတော့သူ့ကိုဆစ်ဒနီမှာကူးသပေးနေပါတယ်။နောက်ထပ်ဒီယောဂကူးစက်ခံသူတွေလည်းရှိနေနိုင်တယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးပြောကြားထားပါတယ်။ New South Wales ပြည်နယ်မှာတော့ယောဂကူးစက်ခံသူတွေနဲ့ထိတွေ့ဆက်ဆံခဲ့ဘူးရင်ကျောင်းကိုနှစ်ပတ်မလာဖို့ကျောင်းသားတွေကိုပြောကြားထားပါတယ်။ဒီဗိုင်းရပ်စ်ယောဂကူးစက်ခံရင်ဆောင်ဆိုးအသက်ရှူကျက်ပြီးတော့ဖျားနာတဲ့လက္ခဏာကိုတွေ့ရတဲ့ပါတယ်အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာပေးတဲ့ကိုရိုနာဗိုင်းရပ်စ်ကိုကုသပေးနိုင်တဲ့ဆေးဝါးမရှိသေးသလိုကာကွယ်ဆေးလည်းကုခမှာမရှိသေးပါဘူးဒီဗိုင်းရပ်စ်ကူးစက်ခံရတာကြောင့်သေဆုံးသူအများစုကတော့အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာတွေရှိပြီးသားသူတွေအသက်အရွယ်ကြီးရင်သူတွေဖြစ်ပါတယ်တရုတ်နိုင်ငံဝူဟန်မြို့ကနေစတင်တဲ့ဒီဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုထိန်းချုပ်ဖို့ဆောင်ရွက်ထားတာကြောင့်ဩစတြေးလျကိုအလာများတဲ့တရုတ်ခီးသွားတွေလည်းယုံနေတော့ပါတယ်တရုတ်နိုင်ငံမှာအသွားလာပိတ်ပင်ကန့်သတ်ထားတာကြောင့်ဩစတြေးလျနိုင်ငံသားတရုတ်မှာဘလောက်ပိတ်မိနေလဲဆိုတာကိုတော့ဩစတြေးလျအစိုးရအနေနဲ့မသိပေမဲ့သတင်းတွေအရတော့ကလေးအပါဝင်ဩစတြေးလျနိုင်ငံသား100လောက်တရုတ်နိုင်ငံမှာပိတ်မိနေကြောင်းသိရပါပါခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ14ဦးရှိနေတဲ့ထိုင်းနိုင်ငံမှာတရုတ်နိုင်ငံကဝင်လာတဲ့ခီးတဲ့အားလုံးကိုရောဂါလက္ခဏာရှိဖြစ်စစ်ဆေးမယ်လို့ထိုင်းကျန်းမာရေးတာဝန်ရှိသူတွေကအင်္ဂါနေ့မှကြေညာပါတယ်။ထိုင်းကလူနာရီထဲမှာတရုတ်နိုင်ငံကဝင်လာတဲ့လူ6ဦးပါဝင်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်ဒီနှစ်အတွင်းထိုင်းနိုင်ငံကိုဝင်လာမဲ့တရုတ်ခီးတဲ့6တန်းကနေ2တန်းလောက်ထိကျသွားနိုင်တယ်လို့ကမ္ဘာလှည့်ခီးသွားလုပ်ငန်းတာဝန်ရှိသူတွေကခန့်မှန်းပြောဆိုထားပါတယ်။တရုတ်နိုင်ငံကိုမလို့အပဲခီးမသွားကြဖို့လဲထိုင်းကျန်းမာရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝန်စုခွန်ခွန်ချနာပီမကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုသွားပါတယ်။ယောဂကူးစက်ခံရလို့တေဆုံးခဲ့ရတဲ့တယောက်6ဦးစလုံးကတော့တရုတ်နိုင်ငံကဖြစ်ပြီးတခြားနိုင်ငံတွေမှာတော့ဒီယောဂကြောင့်တေဆုံးသူမရှိပါဘူး။ယောဂကူးစက်ခံရသူတွေကတော့တရုတ်နိုင်ငံကပြင်ထိုင်မှာအများဆုံးပါ။ထိုင်းနိုင်ငံမှာထပ်ပြီးတော့ကူးစက်ခံရတဲ့လူနာ5ဦးကတော့အသက်6နှစ်ကနေ80ဝန်းကျင်ဖြစ်ပြီးဟူပေပြည်နယ်ကပြန်လာကြတဲ့အမိသားစုတစ်ခုတည်းကဖြစ်တယ်လို့ထိုင်းကျန်းမာရေးတာဝန်ရှိသူတနာရက်ပီပတ်ကသတင်းထောက်တွေကိုပြောပါတယ်အစောပိုင်းကတော့ဝူဟန်မြို့ကပြောင်းလာတဲ့ခီးတဲတွေကိုပဲထိုင်းလေဆိပ်တွေမှာစစ်ဆေးတာဖြစ်ပေမဲ့လို့အခုတော့တရုတ်နိုင်ငံကဝင်လာသမျှခီးတဲအားလုံးကိုရောဂါစစ်ဆေးမယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်
။ဘင်္ဂလားဒေ့ရှ်ရောက်တိတ်နေချီတဲ့ရိုဟင်ဂျာဒုက္ခသည်ကလေးတွေကိုပညာသင်ကြားခွင့်ပေးတော့မယ်ကြောင့်ဘင်္ဂလားဒေ့ရှ်ကပြောဆိုပါတယ်။ရိုဟင်ဂျာကလေးတွေပညာသင်ခွင့်ရစေလို့ကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီး AK Abdul Momen က AFP သတင်းဌာနကိုပြောဆိုခဲ့တာပါ။2019ခုနှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာဆွေးနွေးအဖွဲ့ကိုမြန်မာစစ်တပ်ကလိုက်လံရှင်းလင်းတဲ့ဆက်ဆင်ရေးတွေအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေထဲမှာကလေးငယ်တန်းဝက်လောက်ပါဝင်တယ်လို့ကမန်တာပြီးတော့ဒီကလေးငယ်တွေထဲကတပေါင်းလောက်ကိုစမ်းသပ်အစီအစဉ်ဖြစ်ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF ကဖွင့်လှစ်ပေးမဲ့ကျောင်းတွေမှာပညာသင်ကြားပေးသွားမှာပါကလေးတွေကိုမြန်မာနိုင်ငံတမိုင်းနဲ့ယဉ်ကျေးမှုတွေအကြောင်းအသက်16နှစ်အရွယ်ရောက်တဲ့အထိသင်ကြားပေးမှာဖြစ်ပြီးမြန်မာနိုင်ငံကိုပြန်ခွင့်ရတဲ့အချိန်မှာအလုပ်ကံရဖို့အတမွေးဝမ်းကြောင်းအတက်ပညာတွေကိုပါသင်ကြားပေးမယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကပြောပါတယ်။ဘင်္ဂလားဒေ့ရှ်ရရင်ဂျာဒုက္ခသည်တွေကလေးတွေကိုပညာရေးကူညီပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုနိုင်ငံကလူခွေလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတိုက်တွန်းထားပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လည်လက်ခံမယ်လို့ပြောဆိုထားပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်တင်5653ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32ကီလိုဟတ်6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်15905တို့ကနေထုတ်လွှင့်ပေးနေပါရခြင
်း VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်ထိတ်တဲရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရေးအထက်လွှတ်တော်မှကြာနာမှုမှာကိုရိုင်းလာရောက်ထွက်ဆိုမဲ့သက်တေတွေကိုဆင့်ခေါ်မလားဆိုတဲ့မေးခွန်းတွေရှိနေချိန်မှာပဲသမ္မတရဲ့ဥပဒေအကျိုးဆောင်အဖွဲ့ဖက်ကဒီကနေ့အင်္ဂါနေ့မှာအပြစ်သက်ရှောက်လဲရမှာပါသမ္မတထရန့်ကိုမကြိုက်ကြတဲ့ဒီမိုကရက်တစ်ဟာသမ္မတကိုရာထူးကဖယ်ရှားဖို့တရားစွဲဆိုရေးကိစ္စကိုလက်နက်လိုအသုံးပြုနေကြတယ်လို့သမ္မတရဲ့ဥပဒေအကျိုးဆောင်အဖွဲ့ကတင်းလာနေမှာဆွဆွဲပြောဆိုခဲ့တာပါသမ္မတရဲ့ဥပဒေအကျိုးဆောင်တယောက်ဖြစ်တဲ့ Kenneth Starr ကတော့တရားစွဲဆိုတဲ့ကိစ္စကိုပါတီအချင်းချင်းကြားတိုက်ခတ်ဖို့နိုင်ငံရေးလက်နက်လိုအသုံးပြုနေကြတယ်လို့လည်းပြောပါတယ်။ Kenneth Starr ဟာ1998ခုနှစ်ကလိင်အရှုပ်တော်ပုံကိစ္စနဲ့သမ္မတဟောင်း Bill Clinton ကိုတီချလွတ်လပ်စွာဦးဆောင်စုံစမ်းခဲ့သူလည်းဖြစ်ပါတယ်။အခုလိုကြားနာနေချိန်မှာပဲ Ukraine ကိုပေးမဲ့စီးရီးအကူအညီတွေကိုဆိုင်းထားဖို့သမ္မတထရမ့်ကသူ့ကိုအမိန့်ပေးခဲ့ပါတယ်ဆိုတဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း John Bolton ရဲ့ဆွဆွဲပြောဆိုချက်ထွက်ပေါ်လာပါတယ်။အခုနှစ်အတွင်းကျင်းပတော့မယ့်သမ္မတရွေးကောက်ပွဲမှာပြိုင်ဖက်ဖြစ်လာနိုင်ခြေရှိတဲ့ဒီမိုကရက်ပါတီကသူ့သမ္မတဟောင်း Joe Biden ကိုစုံစမ်းမယ်လို့ Ukraine ဘက်ကတရားဝင်ကြေညာတဲ့အချိန်ထိစီးရဲအကူအညီကိုဆိုင်းထားဖို့သူ့ကိုသမ္မတ Trump ကပြောခဲ့တယ်ဆိုပြီး Mr. Bolton ကမကြာခင်ထုတ်ဝေမဲ့စာအုပ်ထဲမှာဖော်ပြထားတာပါ။သမ္မတ Trump ဘက်ကခုခံပြောဆိုနေတဲ့အထက်လွှတ်တော်အမ Lindsey Graham ကတော့ John Bolton ရဲ့စာအုပ်ကိုလွှတ်တော်မှစစ်ဆေးဖို့ဖြစ်လာမယ်ဆိုရင်တော့လက်ထောက်ခံမယ်လို့ပြောပါတယ်။ Ukraine ရင်းနဲ့ပတ်သက်လို့အတွင်းကြကြသိထားကြတဲ့ Bolton နဲ့သမ္မတ Trump ရဲ့အရာရှိတွေကိုအထက်လွှတ်တော်မှစင်ခေါ်မေးမြန်းနိုင်ဖို့ဒီမိုကရက်တစ်ကတောင်းဆိုနေတာဖြစ်ပြီးအနေဆုံး Republican အမတ်၄ဦးရဲ့ထောက်ခံမှုအရာဖို့တော့လိုအပ်တာဖြစ်ပါတယ်
။ Israel ဝန်ကြီးချုပ် Benjamin Netanyahu ကိုအကျင့်ပြချဆမှုနဲ့ဒီကနေ့အင်္ဂါနေ့မှာပဲ Israel တရားရုံးတစ်ခုမှာတရားဝင်ဆွဲချက်တင်လိုက်ပါပြီ။တရားစွဲဆိုရေးယူခံရမယ့်အရေးကလည်းလူငင်းခွင့်ပေးဖို့လွှတ်တော်မှတောင်းဆိုထားတာကိုဝန်ကြီးချုပ်ကရုတ်သိမ်းလိုက်ပြီးတဲ့နောက်မှာပဲ Israel ရှင်နေချုပ်ကအခုလိုဆွဲချက်တင်တာပါ။အချိန်တော်ကြာနောက်နေ့ကြံ့ကြာနေခဲ့တဲ့ Israel Palestine ငြိမ်းချမ်းရေးအစီအစဉ်အတွက်သမ္မတ Donald Trump နဲ့တွေ့ဆုံဖို့ဝန်ကြီးချုပ်နေတညာဟုဟာအမေရိကန်ပြည်ထောင်စုကိုရောက်နေချိန်မှာပဲဂျေရုဆလင်မြို့တရားရုံးတစ်ခုမှာအကြိပ်ပြတ်ချဆမှုနဲ့ဆွဲချက်တင်လိုက်တာပါ ဝန်ကြီးချုပ်နေတန်ညာဟုကတော့သူ့ဘက်ကဘာအမှားယွင်းမှလုပ်ခဲ့တာမရှိဘူးလို့ပြောဆိုထားပါတယ်။ဒါပေမဲ့လည်းမစ္စနတန်ညာဟုကိုတရားစွဲဆိုရေးကင်းလွတ်ခွင့်ပြုဖို့လွှတ်တော်မှာထောက်ခံမဲ့အလုံးတော်မရှိတဲ့အတွက်ဒီကိစ္စတွေအစပြုကလေးကအောင်မြင်မဲ့လာလာနေနေကြတာပါ။တရားစွဲခံမဲ့အရေးကနေကင်းလွတ်ခွင့်ပြုဖို့တောင်းဆိုချက်ရှိနေတာကြောင့်မစ္စနတန်ညာဟုကိုအခုမှတရားဝင်ဆွဲချက်တင်နေတာလည်းဖြစ်ပါတယ်။ဆွဲချက်တင်တဲ့လုပ်ငန်းတွေအခုမှရှေ့ဆက်ဆောင်ရွက်နေတော့မှဖြစ်တဲ့အတွက်နောက်ဆုံးဆုံးဖြတ်ချက်ချဖို့အချိန်ဘလောက်ကြာအောင်လဲဆိုတာရှင်းရှင်းလင်းလင်းမရှိသလိုလနဲ့ချီဒါမှမဟုတ်နေ့တိုင်းနဲ့ချီလဲကြာမင်းနိုင်ပါရယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကရဲကင်းစခန်းစုကိုမနေ့တင်အာဂျီချိန်မှာတာလီဘန်နဲ့ဝင်တိုက်ခဲ့တာကြောင့်ရဲတပ်သား73ဦးသေဆုံးသွားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အာဖဂန်ငြိမ်းချမ်းရေးအတွက်အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တို့ကြားဆွေးနွေးပွဲတွေရပ်တန့်နေချိန်မှာဒီလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ဘက်ဂလန်ပြည်နယ်ရဲ့မြို့တော်ပေါ်လီခူမီရီအရက်ကရဲစခန်းကိုတာလီဘန်တို့ကဒီကနေ့ဝင်တိုက်ခဲ့တာဖြစ်တယ်လို့နာမည်မဖော်လို့တဲ့ဒေသခံအရာရှိသူက VOA ကိုပြောပါတယ်။တာလီဘန်တို့ရဲ့တစ်ဆာခံလို့ယူဆရသူတယောက်ရဲ့အကူအညီနဲ့အခုလိုဝင်တိုက်နိုင်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။တာလီဘန်ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်ကတော့ဒီတိုက်ခိုက်မှုမှာရဲတပ်သား18ဦးသေဆုံးခဲ့ပြီးတော့သူ့ကိုဖမ်းဆီးထားတယ်လို့သတင်းဌာနကိုပေးပို့တဲ့ကြေညာချက်မှာပြောထားပါတယ်။ဒါပေမဲ့လည်းတာလီဘန်တစ်ဖက်ကမကြာခဏဆိုသလိုသေဆုံးသူစီရင်ကိုချက်ကပြောဆိုတတ်တာပါ။တာလီဘန်လုံခြုံရေးတပ်တွေဖက်ကလည်းပြီးခဲ့တဲ့ရက်ပိုင်းစစ်ဆင်ရေးတွေမှာတိခါမှရှင်အာဖဂန်လုံခြုံရေးတပ်တွေဖက်ကလည်းပြီးခဲ့တဲ့ရက်ပိုင်းစစ်ဆင်ရေးတွေမှာတာလီဘန်ဒါဇင်နဲ့ချီကိုတပ်ဖြတ်နိုင်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီပြောဆိုချက်တွေကတော့တိကျအတည်ပြုနိုင်ခြင်းမရှိပါဘူး။
တေဆုံးသူအမေရိကန်ဘတ်စကတ်ဘောဂျော်မော်ကိုဘီဘရိုင်ယန်လိုက်ပါလာတဲ့ရဟယင်ဟာတင်တူးကိုရှောင်းပြီးတော့ပြန်တန်းရင်တောင်ဆောင်နဲ့တိုက်မိတာလို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။မြူရီထူတဲ့နေတဲ့အထက်ပြန်တန်းဖို့အထူးကွန်ပျူတာယူပြီးနောက်ပိုင်းမှာအမြင့်ကနေပြန်တန်းဖို့ရဟယင်မှုကအကြောင်းချခဲ့တယ်လို့အမျိုးသားတည်ယူပို့ဆောင်ရေးဆိုင်ရာ NRA ကင်းရှင်းရေးဘုတ်အဖွဲ့ကဂျနီဖာဟ ோம் ဒီကတင်းလာနီကပြောပါတယ်။အဲ့နောက်ရဟယင်နဲ့အဆက်အသွယ်မရတော့ဘူးလို့လေကြောင်းထိန်းသိမ်းရေးကပြောပါတယ်။ရီဒါချက်လက်တွေရရဟယင်ဟာပဲဘက်ကိုချိုးမကွိတ်ခင်အမြင့်ပေမီတာတော်များများထိတက်သွားပြီးမှပြန်ဆင်းလော့စ်အင်ဂျလိစ်မြို့မြောက်ဘက်တောတောင်ထူရတဲ့ဒေသထဲမှာတောင်ဆောင်နဲ့တိုက်မိတာလို့ဟော်မန်ဒီကပြောပါတယ်အမေရိကန်စီမီနီရရဟယင်တွေမှာလေးရင်လေးလိုပြန်တန်းရေးမတန်းကိရိယာတွေကိုတော့သေဆောင်လေးမရှိပါဘူးတင်းငွေနေနေကရဟယင်ပြက်ကျမှုမှာရဟယင်ပေါ်လိုက်ပါလာသူကိုဦးစလုံးသေဆုံးခဲ့တဲ့အထက်ကိုဘီရဲ့အသက်73နှစ်အရွယ်သမီးဖြစ်သူဂျီယာနာနဲ့ Orange Coast College Basketball Nibia John Eltobelli လည်းပါဝင်တယ်။နောက်ဒီကြီးစားဘတ်စကတ်ဘောသမားကစားသမားအဖြစ် Los Angeles Lakers အသင်းမှာအနည်း20ကစားခဲ့တဲ့ Kobe Bryant ဟာ NBA Champion 5ချိန် Olympic ရွှေတံဆိပ်2ချိန်အပြင် Basketball ဆိုင်ရာထူးခြားစုပေါင်းအမြောက်များရရှိခဲ့သူဖြစ်ပါရခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကတာလီဘန်တွေအခြေစိုက်ထားတဲ့တောတောင်ထူထပ်တဲ့နေရာမှာအမေရိကန်စစ်ဖက်ဂျက်လီရင်တစဉ်ပြတ်ကျသွားတယ်လို့အမေရိကန်ပင်နီကွန်စစ်ဌာနချုပ်ကတနင်္လာနေ့မှာပြောပါတယ်။အဲ့ဒီဂျက်လီရင်ကိုသူတို့ပြစ်ချခဲ့တာလို့တာလီဘန်တို့ကပြောပေမဲ့ပင်နီကွန်ဖက်ကတော့ငြင်းဆိုထားတာပါ။ပြတ်ကျသွားတဲ့ဂျက်လီဟာစစ်မြေပြင်မှာတပ်ဖွဲ့တွေအချင်းချင်းဆက်သွယ်ရင်းနဲ့ထောက်လှမ်းရင်းအချက်အလက်ဖလှယ်ရေးအတွက်ဆောင်ရွက်ပေးနေတဲ့ E11A လေယာဉ်ဖြစ်တယ်လို့အာဖဂန်ကအမေရိကန်လေတပ်ပြောခွင့်ရဗိုလ်မှူးကြီးဆိုနီလက်ကတ်ကအတည်ပြုပြောဆိုပါတယ်။လေရင်ပြတ်ကျရတဲ့အကြောင်းရင်းကိုစုံစမ်းနေစေဖြစ်ပြီးတော့သဘုံအဖွဲ့ကပြစ်ချတဲ့လက္ခဏာမတွေ့ရဘူးလို့လဲဘိုမူဂျီလက်ကတ်ကပြောပါတယ်။လေရင်ပြတ်ကျတဲ့အထည်ပါသွားသူတွေရဲ့တည်င်းအချက်အလက်တွေကိုတော့ပြောမသွားပါဘူး။တာလီဘန်ပြောခွင့်ရသူကတော့လေရင်ပြတ်ကျတဲ့နေရာမှာအသက်ရှင်ကြားရသူမရှိကြောင်းအစောပိုင်းမှာပြောဆိုခဲ့တယ်လို့လေရင်ကိုဂန်စနီအရာမှာသူတို့ပြစ်ချခဲ့တာပါဆိုပြီးတော့လဲတာလီဘန်ပြောခွင့်ရသူဇူဘီဟူလာမူဂျာဟစ်ရဲ့ကြေညာချက်ထုတ်ပြန်တဲ့အချက်မှာပြောထားပါတယ်။ဂန်စီအရက်ကကြီးလက်ဒေသအတော်များများကိုတာလီဘန်တို့ထိန်းချုပ်ထားတာဖြစ်တဲ့အတွက်အစိုးရတာဝန်ရှိသူတွေသွာလာရဲ့အခက်အခဲရှိနေတာလည်းဖြစ်ပါတယ
်။အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်အောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးဝူဟန်မြို့ကနေပြီးစတင်ပြန့်နှံ့လာနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်များအစုပ်ရောင်ရောဂါအကြောင်းပြောပြမှာပါ။တရုတ်နိုင်ငံဝူဟန်မြို့ကစတင်ဖြစ်ပွားလာတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ကူးစက်များအစုပ်ရောင်ရောဂါဟာယူနန်ပြည်နယ်တွေမှာပါတွေ့လာနေရပြီဖြစ်လို့အဲ့ဒီမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတချို့ကိုဒီကနေ့ပြန်ပြီးတော့လွှဲပြောင်းပေးမယ်လို့ယူနန်အစိုးရဘက်ကပြောလာတဲ့အတွက်အရေးပေါ်ပြင်ဆင်နေတဲ့အကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဌာနနာအရာရှိတစ်ဦးကပြောပါရယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်မှာတော့အတားအဆီးအစစ်ဆေးတွေကြားကကို့အစီအစဉ်နဲ့ကိုပြန်လာနေကြတဲ့သူတွေလည်းရှိပါရယ်ဒီအကြောင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတော့ကိုစောထက်ကမေးမြန်းတင်ပြထားပါရဲ့ရှင်
။ယူနန်ပြည်နယ်ထိန်ချုပ်မြို့ကမြန်မာအလို့သမား300ကိုဒီကနေ့စတင်ပေးပို့ပေးမယ်လို့တရုတ်အာဏာပိုင်ဘက်ကကန့်လန့်လိုက်တာဖြစ်ပါတယ်။ကို ိုရိုနာအဆုတ်ရောင်ရောဂါယူနန်ပြည်နယ်ထဲစတင်ရောက်ရှိလာပြီးစက်ရုံအလုံးယုံလီပိတ်လိုက်ရလို့မြန်မာအလုံသမားယာနဲ့ချီပြီးနေရက်ပြန်လာနေကြပါတယ
်။ဘောကအချင်းချင်းဘက်ကနေကျွန်တော်တို့ဘက်ကိုမြန်မာနိုင်ငံသားလို့သမားသုံးလပြန်ဖို့မယ်လို့ကျွန်တော်တို့ကြားရတယ်။ကျွန်တော်တို့အရေးပေါ်တည်ရလို့ပြောလို့အပ်တဲ့အားလေးဒီပြည့်ရတဲ့အတူတူဘက်ကတော့ဒီငကလေးကဒီရဖြစ်ပြီးလို့ပြောတယ်။ဘိုးဘော်ကျွန်တော်တို့ဘက်ကထပ်ပြီးတော့အမေရိကန်ချက်ကနေလုံနေကြ
ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွာရေးမြစ်ဝင်ကြီးဦးစော်ဝင်ပြောသွားတာဖြစ်ပါတယ်။ကချင်နယ်နီးစပ်တဲ့ထိန်ချုံမြို့ရှမ်းပြည်မြောက်ပိုင်းနဲ့နီးကပ်တဲ့ရွှေလီမြို့အပါအဝင်ယူနန်ပြည်နယ်ကတခြားမြို့နယ်တွေမှာကူးစက်သူစုစုပေါင်း26ဦးရှိလာပြီလို့တရုတ်မီဒီယာတွေကဖော်ပြကြပါတယ်။မနက်ဖြန်လဲနောက်ထပ်အယောက်300ကိုချက်ပြီးလွှဲပြောင်းပေးဖို့တရုတ်ယူနန်ထိန်ချုံအာဏာပိုင်တွေကစီစဉ်ထားပါတယ်။ပြည်တွင်းရောက်လာတဲ့မြန်မာအလို့သမားတွေမှာကိုအပူချိန်38နဲ့အထက်ရှိရသူတွေကိုကံပိုက်တီစေယုံမှာခိတစစ်စေးစောင့်ကြည့်ပြီးဓာတ်ထပ်ပို့ပြီးစိုးလာရင်တော့မြေကြီးနာစေယုံကိုအရေးပေါ်ပို့ဆောင်ပြီးတီကြားကူတာပေးဖို့စီစဉ်ထားကြောင်းဝင်ကြီးဦးစော်ဝင်းကပြောပါတယ်။တရုတ်ရွှေလီနယ်ကြီးစက်နေရဲ့ရှမ်းပြည်မြောက်ပိုင်းမူဆယ်ကုန်းသွယ်ရေးမြို့မှာတော့ကိုအစီစဉ်နဲ့နေရပြန်လာကြတဲ့မြန်မာအလို့သမားတွေရှိနေပါတယ်။မြန်မာဘက်အချမ်းမူဆယ်ဘက်ကိုရောက်ရင်တော့ကျမကြီးဝန်ထမ်းတွေကစစ်ဆေးမှုတွေလုပ်ပေးနေကြောင်းမူဆယ်ကိုရောက်နေရဲ့လာရှိုးတရင်တော့ကိုသိမ့်မင်းထွန်းကပြောပါတယ
်။အများဆုံးကတော့နာဝင်ပေါက်ကနေပဲ။အဲဒီတရားမရဝင်တဲ့လောက်တော့ရှိနေတယ်ဒီမှာပိုင်နေတယ်။ကိုကဆိုင်ရလို့ပိတ်ထားတယ်။ပိတ်ထားတော့အလုပ်သမားတွေကလက်ရှိမှာလုပ်လို့ကအဆင်မပြေတော့ဘူး။ဘက်ကိုပြန်လာမရတဲ့အခြေအနေရှိတယ်။
တရုတ်ယူနန်ပြည်နယ်ရွှေလီမြို့နယ်ကျဲကောင်မြို့မှာစက်ရုံအလုံယုံနဲ့ဈေးဆိုင်တွေပိတ်ထားလို့မြန်မာအလို့သမားတွေလုံပြန်ဆင်းဖို့ဆိုတာတရုတ်အစိုးရရဲ့အစီအစဉ်ပေါ်မူတည်လိုက်မယ်လို့ယူနန်ပြည်နယ်ကမြန်မာအလို့သမားကိုမြင့်ထွန်းကပြောပါတယ်။လုံခြုံရေးတင်းကျပ်တဲ့ခြားကပြန်လာရတဲ့အတွက်လမ်းမှာအခက်အခဲတွေရှိကြောင်းလည်းသူကပြောပါတယ်။ကားလမ်းကြီ
းဖြည့်ပြီးတော့ပြန်လာကြတာပေါ့။လမ်းမှာအခက်အခဲရှိတာပေါ့။လမ်းမှာဟိုဘယ်လိုခိုးပြန်လာတဲ့ဆိုတဲ့ကိုကျွန်တော်တို့ဒီကျွန်တော်ကားကဆိုရှင်ကျွန်တော်ဒီပါမူကျရောက်ကိုတို့ပြက်ကရှိနေရောက်ကိုမြောက်ချီရံက900ကားကလည်း9သိန်း6သိန်းပေါ့မြန်မာငွေတစ်ပြည်အဲ့ဒါကျန်တာလမ်းမှာကျန်တဲ့ခါကျတဲ့ကူမှမှာတို့သေးအေးရမှာဆိုရှင်တက်ကူမှပိုင်ချင်တဲ့ကားမှနေပြီးတော့တော့လာအိုက်ဆိုင်နေဟိုမှာဒီမီတော့20ကျမှာဆိုရှင်မှာဒီမီတော့90တောင်းနေအဲ့လိုတော့အဲ့လိုဟိုခက်ခဲနေပါလိမ့်ညာကြီးအဲ့လိုကောင်းမှုဖြစ်လာတယ်ညာကြီးပေါ့ကျွန်တော
်ယူနန်ပြည်နယ်ကမြန်မာအလို့သမားတူပြောသွားတာဖြစ်ပါတယ်ဒီကနေ့ဇန်နဝါရီ28ရက်နေ့လယ်ပိုင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့အချက်အလက်အရဆိုရင်ယောဂါကူးစက်ခံရတဲ့တရုတ်နိုင်ငံသားဟာ4535ယောက်တခြားနိုင်ငံတွေမှာ52ယောက်ရှိပြီးတရုတ်နိုင်ငံသား106ယောက်သေဆုံးခဲ့ပါတယ်
ကိုစားချက်ပြပြသွားတာပါရှင်အခုလိုတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံထဲမှာပဲသေဆုံးသူ106ဦးထက်မနည်းရှိနေပြီးကူးစက်သူ4500ကျော်ထိရှိတဲ့အကြောင်းတရုတ်နိုင်ငံကလည်းအတည်ပြုထားပါတယ်တရုတ်နိုင်ငံပြင်အာရှဥရောပနဲ့အမေရိကတိုက်နိုင်ငံတွေနဲ့ဒေသပေါင်း18ခုအထိကူးစက်သူတွေကိုလည်းတွေ့ထားတာဖြစ်ပါတယ်အိန္ဒိယမြန်မာနိုင်ငံမှာတော့လက်တလောကူးစက်ခံရသူမတွေ့သေးပေမဲ့ကြိုတင်ကာကွယ်ရေးအစီအမံတွေဆောင်ရွက်နေတဲ့အကြောင်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ဆူဆူကပြောပြပါပါရှင
်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစပြီးတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ Novel Coronavirus ကြောင့်အခုချိန်မှာသေဆုံးသူဦးရေတိုးနေပြီးကူးစက်သူဦးရေလည်းတက်လို့နေပါတယ်။မြန်မာနိုင်ငံမှာတော့ဒီ Coronavirus နဲ့ပတ်သက်ပြီးရောဂါလက္ခဏာကိုက်ညီတဲ့လူနာအခုချိန်ထိတယောက်မှမရှိသေးဘူးလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
မရုံနိုင်ငံမှာဆိုတော့တန်တရားလူနာကတွေ့ရှိချင်းမရှိသေးပါဘူးဖြားတဲ့သူနာမတွေ့ဘူးလားဆိုရှိတယ်ဒါပေမဲ့ဖြားတဲ့သူနာမှာဆိုလို့ချင်းလုံခဲ့တဲ့14ရက်အတွင်းဒီဝမ်မျိုးတို့ကြီးသွားခဲ့တဲ့အစီလက်မရှိဘူးလုံခဲ့တဲ့14ရက်အတွင်းသို့ရောင်ရောကတန်တရားရှိသူနာထိတွေ့ခဲ့တာမျိုးတွေမရှိဘူးလုံခဲ့တဲ့14ရက်အတွင်းတန်တရားလူနာအတည်ပြုခြင်းစားတဲ့တူနေထိုင်ခဲ့ခြင်းအဲ့လိုဟာမျိုးတွေမရှိဘူးမျိုးဖြားတယ်သူများပြီဆိုတာမန်တုတ်ကွေးဒီဟာလေးချန်ချိုးရဖြားတယ်ဝန်းသွားတယ်ဖြားလက္ခဏာတွေလည်းရှိတယ်ကျမတို့နေသေးချာဆန်းစားတန်ပန်နေရိုက်ကြည့်တယ်သူများပြောမယ်ဆိုရင်ကျမတို့ရဲ့ဒီသို့ရောင်ရောတန်တရားလူနာ definition နဲ့ကန့်ညီတဲ့လူနာတွေကဘလော့ဆယ်တော့တူတူတရားမှမရှိသေးပါဘူ
းအခုဖြစ်ပွားနေတဲ့ coronavirus ရောဂါရဲ့လက္ခဏာအများစုကကိုပူပြီးဖျားတာအသက်ရှူကျက်တာနဲ့အဆုံးနှစ်ဖက်လုံးရောင်နေတာတွေ့ရတတ်ပြီးရာသီတုပ်ကွေးရောဂါလက္ခဏာနဲ့ဆင်တူတယ်လို့ဆိုပါတယ်ရောဂါပြင်းထန်လာရင်တော့အဆုံးရောင်ရောဂါ SARS နဲ့ MERS တို့အပြင်ကြောက်ကပ်ပျက်စီးတဲ့အထိဖြစ်သွားနိုင်ပါတယ် novel coronavirus ရောဂါအတွက်ကာကွယ်ဆေးမရှိသေးပေမဲ့ကျိုတင်ကာဝင်နိုင်မှုအတွက်ကတော့တကူရီကျန်းမာရေးကိုဂီယူဆိုင်ပြီးတရိတ်ဆန်တွေနဲ့တိုက်ရိုက်ထိတွေ့တာမျိုးကိုရှောင်ကျဉ်ရမှာပါကူးစက်မှုနှုန်းတက်နေတဲ့ဒီယောဂါနဲ့ပတ်သက်ပြီးအာဆီယံနိုင်ငံပေါင်း၄နိုင်ငံထိပါနေတာဖြစ်လို့မြန်မာနိုင်ငံအနေနဲ့ယောဂါဆောင်ကျဉ်ကြီးရှုရေးကိုအပြည့်ဆောင်ရွက်ထားတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်ခုတည်းကမြန်မာနိုင်ငံမှာတန်မြတ်လို့လားမရှိပါဘူးလို့တန်မြတ်လို့လားတွေ့ရှိလို့ရှိရင်ကျမတို့အနေနဲ့
ဘနုကူတာမယ်ဘနုတဲဆောင်မယ်ဘယ်စီရုံနာကူပြန်ဆိုတာဒါလေးအကောင်းဆုံးကဒီမှာစီစဉ်ထားခြင်းဖြစ်ပါတယ်လေဆိုင်တဲ့ရေဆိုင်တွေမှာစောင့်ကြည့်တဲ့စနစ်ကိုတာမန်စကရင်နဲ့လောက်ရာကနေအခုချိန်မှာဝင်လာတဲ့ခရီးသည်တွေကိုဟက်ဒီကလရေးရှင်းကမှာအချက်အလက်တွေဖြည့်ခိုင်းတဲ့စနစ်ကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကစတင်လောက်ဆောင်နေတယ်လို့ဆိုပါတယ် မြန်မာနိုင်ငံထဲကိုဝင်ရောက်လာတဲ့ခရီးသည်တွေထဲမှာကိုရိုနာဗိုင်းရပ်စ်လက္ခဏာတွေ့ရှိခဲ့ရင်လေဆိပ်ကျန်းမာရေးဌာနအပြင်နှိမ့်ဆက်တဲ့ကျန်းမာရေးဌာနတွေကိုအမြန်ဆုံးသတင်းပို့ဖို့အတွက်လေဆိပ်ကျန်းမာရေးဌာနဝင်ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကလည်းထုတ်ပြန်ထားပါတယ်
ဗီယူအီမြန်မာဝိုင်းအစီအစဉ်ရဲ့အရင်ကမိုဘိုင်းအက်ပ်ကိုဇန်နဝါရီလကောင်ကစပြီးရက်ဆိုင်တော့မှာဖြစ်ပါတယ်။ဗီယူအီမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထောက်လင့်ချက်တွေကိုအချိန်မရွေးကြီးရှုနာစေနိုင်ဖို့ဗီယူအီမိုဘိုင်းအက်ပ်အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါတယ်။အက်ပ်နဲ့အန်ဒရိုက်ဖုန်းနဲ့မျိုးစလုံးအတွက်သက်ဆိုင်ရာအက်ပ ဒီနေ့ကတော့ဒီကနေ့ပြီးတော့ဗီအေအစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မှတွေအပတ်စဉ်ခံတာတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင်။
ဒီကနေ့ရှင်းလင်းပွဲနဲ့ပတ်သက်ပြီးကိုယ်တိုင်တက်ရောက်ခဲ့တဲ့နိုင်ငံရေးဆောင်ပါရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းရမှာသူကအခုလိုစပြောပါတယ်။တကယ်လို့ရှင်းပြတာကောင်းတယ်ပေါ့
ICJ တရားရင်ဆိုင်ရာမှာမြန်မာကိုစားပြုသွားရောက်ခဲ့သူတွေဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေအမြဲတမ်းအတွင်းဝင်ဒေါ်သီရာဦးညွှန်ကြားရေးမှူးချုပ်ဦးချန်အေးနဲ့ဥပဒေအကြံပေးဦးကျော်တင့်တို့ကဒီရှင်းလင်းပွဲကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်ရှင်။
အခုကျမရေးဆိုင်ရာသတင်းတော်ဘက်ကိုထုတ်လွှင့်ပေးပါဦးမယ်။ဘက်တီးရီးယားနဲ့ဗိုင်းရပ်စ်ရောဂါတွေကူးစက်စေးရင်ပါလာတာဟာကမ္ဘာပေါ်မှာလူသိမ့်ချီနှစ်စဉ်သေဆုံးနေကြရလိမ့်မယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကခန့်မှန်းတွက်ချက်ထားပါတယ်။ပရိစေဝါစေးရင်ပါလာနေတဲ့ကူးစက်ရောဂါတွေကိုကုသဖို့စေဝါသစ်တွေမရှိတာကအဓိကအကြောင်းရင်းလို့ဆိုပါတယ်။ဂျနီဗာမြို့ကမ္ဘာကျန်းမာရေးအဖွဲ့ဌာနချုပ်ကနေလီဆာစလိုင်းပြပို့ထားတဲ့သတင်းလွှာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်။
ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အဆိုအရပရိစေဝါစေးရင်ပါလာနေတဲ့ရောဂါတွေကြောင့်အနည်းဆုံးလူ9သိန်းလောက်နှစ်စဉ်သေဆုံးနေကြရပါတယ်။အဲ့ဒီထဲဆေးဝါးစုံရင်ပါလာနေတဲ့ TB အဆုတ်နာရောဂါကြောင့်သေဆုံးရတာက2သိန်း3000လောက်ရှိပါတယ်။မနေ့ကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂအဖွဲ့ကြီးရဲ့ဆေးရင်ပါပြဿနာဆိုင်ရာအထူးညီနိုင်ရေးအဖွဲ့ရဲ့အစီအစဉ်ကစားအရစေရင်ပါပြဿနာကြောင့်တက်ဂရိတ်2050အရောက်မှာတည်ဆုံးသူ7သန်းအထိနှစ်စဉ်ရှိလာနိုင်ပြီးဒီပြဿနာဟာဗန္ဒာရေးအကျက်တဲကိုပါပေါ်ပေါက်စေလိမ့်မယ်လို့ခန့်မှန်းတွက်ဆထားကြပါတယ်။ဒီကျမ်းမာရေးပြဿနာဟာလူတိုင်းပေါ်ထိခိုက်နိုင်စေနိုင်တယ်လို့လည်း WHO ကပြောပါတယ်။ခန္ဓာရေးအားကျဆင်းနေပြီဖြစ်တဲ့တက်ကြီးရွယ်ဦးတွေကတော့ဒီပြဿနာကိုအများဆုံးကြုံတွေ့ခံစားရမယ့်သူတွေဖြစ်ပါတယ်။တရောင်ကြီးကုသမှုကိုခံယူနေသူတွေခွဲစိတ်လူနာတွေနဲ့ခန္ဓာကိုယ်အစိပိုင်းအစာထိုးကုသခံယူနေသူတွေဟာလည်းဒီအန္တရာယ်ကိုအများဆုံးကြုံတွေ့ကြရမှာပါလောလောဆယ်ထုတ်လုပ်ဖို့စူးစမ်းနေတဲ့ဆေးမျိုးစားအသစ်50လောက်ရှိနေတယ်ဒါပေမဲ့တော်တော်များများကတော့အခုလက်ရှိဆေးတွေနဲ့နှိုင်းစာရင်ထိရောက်မှုအကန့်အသတ်တွေရှိနေတယ်လို့ပရိစီဝဆေးရင်ပါမှုကိစ္စဆိုင်ရာ WHO ရဲ့အကြီးတန်းအကြံပေးပီတာပိုင်ယာကပြောပါတယ်
We are running actually out of antibiotics that are effective against these resistant bacteria. It takes about maybe 10
years. ဆေးရင်ပါဘက်တီးရီးယားတွေကိုထိထိရောက်ရောက်ကာကွယ်နေနိုင်တဲ့ပရိစီဝါဆေးမျိုးစားတွေတပြေးပြေးနည်းလာပြီးပရိစီဝါဆေးသစ်တမျိုးနောက်ထပ်ဖော်ထုတ်ဖို့ဆိုတာကလည်း10နှစ်လောက်ကြာပါမယ်။ဒါကြောင့်ကျွန်တော်တို့ကနဦးအဆင့်တွေဖြတ်တန်းခဲ့ကြရတာကိုပြန်ကြည့်လိုက်ရင်နောက်10နှစ်အကြာမှာဘယ်လိုဆေးမျိုးရမယ်ဆိုတာကျွန်တော်တို့တိတိကျကျသိနိုင်ပါတယ်။လောလောဆယ်ကြုံနေရတဲ့အခက်အခဲကိုဖြေရှင်းဖို့ဒါရီနဲ့တည်းမလုံလောက်ဘူးဆိုတာကျွန်တော်တို့တကယ်ပဲမြင်နေရပါတယ
်။ဆေးသိပ်ပံပညာအရအသစ်တီထွင်ရမယ့်ပရိဇီဝဆေးတွေထုတ်လုပ်ဖို့ဆိုတာအင်မတန်ခဲယဉ်တယ်လို့လည်းဘေယာကပြောပါတယ်။နောက်ထပ်ပြဿနာတစ်ခုကတော့ပရိဇီဝဆေးသစ်တွေကိုတီထွင်ဖော်ထုတ်ဖို့ရမှာဆေးဝါးကုမ္ပဏီတွေမှာမလုံသိမ့်မရှိတာပါ။ဒါကတကယ်ပြဿနာကြီးလို့လည်းဘေယာကယုံကြည်နေပါတယ်။ပရိဇီဝဆေးသစ်တီထွင်ဖို့အချိန်နဲ့ငွေကြေးအမြောက်အများလိုအပ်သလိုကုန်ကျစရိတ်ကိုပြန်ကာမိဖို့ဆိုတာကလည်းမလွယ်လှပါဘူးဘလို့ပဲဖြစ်ဖြစ်ဆေးဝါးထုတ်လုပ်ရေးလုပ်ငန်းတွေအနေနဲ့ဒီဆေးဝါးသစ်တွေမရှိမဖြစ်လိုအပ်နေတာကြောင့်အချိန်အနည်းပြောင်းလဲလာပြီးပရိဇီဝဆေးသစ်တွေထုတ်လုပ်လာကြလိမ့်မယ်လို့ဘေယာက VOA ကိုပြောပါတယ်
For example if they want to sell products for chemotherapy they really need effective antibiotics because otherwise you can't do
တရကားကူအနေနဲ့ပြောရရင်ဓာတ်ရောင်ကြီးနဲ့ကုသမှုတွေအတွက်ဆေးပစ္စည်းတွေကိုဆေးကုမ္ပဏီကြီးတွေကရောင်းနေတယ်။ထိရောက်တဲ့ပရိစီဝါဆေးတွေမရှိဘူးဆိုရင်ဓာတ်ရောင်ကြီးကုသမှုလည်းဘာမှထိရောက်မှာမဟုတ်လို့ဒီဆေးတွေကိုသူတို့တကယ်ပဲလိုအပ်ပါတယ်။အထူးသဖြင့်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံလိုချိုးတင်ကာကွယ်ကုသမှုအားမကောင်းတဲ့နိုင်ငံမျိုးတွေမှာပေါ့။ဒါကြောင့်ဆေးဝါးကုမ္ပဏီကြီးတွေအနေနဲ့တစ်ချိန်မှာဒီအခြေအနေကိုတဆစ်ချိုးပြောင်းလဲပစ်ကြလိမ့်မယ်လို့ကျွန်တော်မျှော်လင့်နေပါတယ်။အစိုးရတွေဒီကဏ္ဍမှာယဉ်ညွတ်နိုင်ကြဖို့ကိုလည်းကျွန်တော်တို့တိုက်တွန်းကြရမှာပေါ့။
တကယ်တော့ဆေးရုံစည်းကမ်းတွေမှာယောဂကုသမှုတွေမဖြစ်စေဖို့ပိုကောင်းတဲ့ကြိုတင်ကာကွယ်ရေးအစီအမံတွေကသာကုန်ကျစရိတ်နည်းတဲ့အသက်ငယ်နည်းတွေပဲဖြစ်တယ်လို့ WHO အကြီးတန်းအကြံပေးဘေယာကပြောပါတယ်။ဆေးရုံတွေကနေကုသခံလာရတဲ့လူနာတွေကိုကုသပေးဖို့ဆေးဝါးသစ်တွေတီထွင်ရတာထက်လူနာတွေယောဂကုသမခံရဖို့ဦးစားပေးလှုပ်ဆောင်တာကပိုပြီးအဓိပ္ပာယ်ရှိတယ်လို့လည်းဆိုပါတယ်။ကုသမှုထက်ကြိုတင်ကာကွယ်မှုကပိုပြီးထျောက်တယ်လို့သူကအကြံပေးပြောကြားသွားပါတယ်ခင်ဗ
ျကိုရမင်းထုံးပြောပြသွားတာပါရှင်ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့လည်းနားဆင်လို့လည်းတည်တခြင်းတွေတောင်းယူလို့လည်းဆိုရင်စာလိုက်လိပ်စာ VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုဖြစ်စေ email လိပ်စာ bamis@voanews.com ကိုဖြစ်စေစာရေးသားပေးပို့နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးပါရစေ။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လင်းပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လင်းပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2020ပြည့်နှစ် January လ28ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်း9နာရီခွဲကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်နှစ်ခုထဲမှာဓာတ်ရိုက်လေလံဆွေးနွေးခန်းကိုမစခင်အရေးဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့ American နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
အမေရိကန်သမိုင်းမှာတတိယမြောက်သမ္မတကိုတရားစွဲတဲ့အမှုဒီသတင်းပတ်မှာနောက်တစ်ဆင့်ဂျာနာစစ်ဆေးနေပါတယ
်
ဆင်နတ်ကဂျာနာစစ်ဆေးပွဲမှာသက်သေတွေထက်ခေါ်မခေါ်အထောက်အထားတွေထပ်ပြီးတောင်းဆိုမဆိုဒီသတင်းပတ်အတွင်းအထက်လွှတ်တော်အမတ်တွေမဲခွဲကြမှာပါအိမ်မီရောဘက်ကဂျိုးဆောင်ရှင်နေတွေကစနေနေ့မှာသမ္မတဘက်ကခုခံကြေပါချက်တွေစတင်တင်သွင်းပါတယ်သမ္မတထရန့်ရဲ့ရှင်နေဂျေးစခရောကအခုလိုရှောင်လဲချက်ပေးပါတယ
် disagreeing with the president's decisionon foreign policy matters or whose advice is going to
နိုင်ငံသားဘူဟာရီမှာသမရရဲ့ဆုံးဖြတ်ချက်ကိုသဘောမတူတာသမရကဘယ်သူပေးတဲ့ကြံဉာဏ်ကိုယူတယ်လဲဆိုတာတွေဟာယာရုကဖယ်ရှားလောက်တဲ့ရာဇဝတ်မှုတွေမဟုတ်ပါဘူ
းအထက်လွှတ်တော်ကဘယ်သမရကိုမှသမိုင်းမှာယာရုကဖယ်ရှားရမယ်ဆိုပြီးဆုံးဖြတ်ချက်မချခဲ့ပါဘူးအိမ်မီတော်ဥပဒေချန်ပေဘက်စီဘောလင်ကလည်းအထက်လွှတ်တော်ဘယ်တော့မှမလုပ်ခဲ့တဲ့ကိစ္စကိုဒီမိုကရက်ဘက်ကလုပ်ဖို့တောင်းဆိုနေတယ်ဆိုပြီးဝေဖန်ပြောဆိုပါတယ်ဒီမိုကရက်တစ်ဘက်ကတော့ယူကရိန်းသမ္မတကိုသမ္မတထရန့်တယ်လီဖုန်းဆက်ခဲ့တာနိုင်ငံရေးပြိုင်ဘက်ကိုစုံစမ်းမှုဖိအားပေးပြီးစီရေးကူညီတွေကိုဆိုင်းငံ့ခဲ့တဲ့ကိစ္စနဲ့လွှတ်တော်ကစုံစမ်းစစ်ဆေးခဲ့တဲ့အချိန်မှာစင့်ခေါ်လာတွေအထောက်အထားမှတ်တမ်းတောင်းတာတွေကိုသမ္မတဘက်ကညှင်းပယ်ခဲ့တာကြောင့်ဒါဟာအာဏာလွဲသုံးစားလုပ်တာဆိုပြီးထောက်ပြပြောနေတာပါဒီမိုကရက်လွှတ်တော်အမတ်ဂျေးဆန်ခရော့ကအခုလိုဝေဖန်ပါတယ
် The question for you is whether it's okay for the president to withhold taxpayer money
ဘေးကွန်းထိုးရမှာကတော့အမေရိကန်ပြည်သူတွေခွန်ပေးထားတဲ့ငွေတွေနဲ့စည်ရင်ဆိုင်နေရတဲ့မဟာမိတ်နိုင်ငံတစ်ခုကိုပေးတဲ့အကူအညီကိုသမ္မတကသူ့နိုင်ငံရေးကိုကြိုးအတွက်ဆိုင်းငံ့ထားဖို့ရှိမရှိဆိုတာပါသူ့ကိုကြိုးရွေးကောက်ပွဲမှာအမျက်ထွက်ဖို့တိုင်းပြည်ရဲ့အမျိုးသားလူကြုံရေးကိုသမ္မတအနေနဲ့စတင်လိုက်တာမျိုးလုပ်ခွင့်ရှိမရှိဆိုတာပ
ါ Republican အများစုလွှမ်းမိုးထားတဲ့ထဲလွှတ်တော်အနေနဲ့သမ္မတဆွတ်နဲ့ယူကရိန်းသမ္မတဖုံးဆက်ခဲ့တာကိုကနဦးတည်ထားတဲ့တက်တဲ့တွေစင့်ခေါ်စစ်ဆေးဖို့ဒီမိုကရက်ဘက်ကတောင်းဆိုနေပါတယ်။ဒါပေမဲ့လည်း Republican အမတ်တချို့ကဒါဟာသူတို့လုပ်ရမယ်လို့မဟုတ်ဘူးဆိုပြီးပြောဆိုနေတာပါ။ Republican ထဲလွှတ်တော်အမတ် James Lankford က ABC ရုပ်သံကိုခုလိုပြောပါတယ်။
It looks like they're asking the Senate to go be special counsel. Goes
ထဲလွှတ်တော်ကိုရှာဖွေတာစစ်ဆေးတာစတဲ့အထူးကောင်စီလုပ်တဲ့အလုပ်မျိုးတွေတာဝန်ယူခိုင်းတဲ့သဘောမျိုးဖြစ်နေပါတယ်။ဒါကအထက်လွှတ်တော်ရဲ့တာဝန်မဟုတ်ပါဘူး။ထက်လွှတ်တော်အလုပ်ကရုံးတင်စစ်ဆေးတဲ့အခါကြားနာဖို့ပါတရားစွဲဆိုတဲ့ကိစ္စအောက်လွှတ်တော်ကအချက်လက်တွေစုဆောင်းထားမယ်သူတို့ပို့တဲ့အချက်လက်တွေအပေါ်မှာကျွန်တော်တို့ကကြားနာစစ်ဆေးပါမယ
်ဒီမိုကရက်တစ်ဘက်ကတော့သမ္မတထရန့်ဆိုရအဖွဲ့အားအချက်လက်တွေစုဆောင်းလို့မရအောင်လုပ်နေတယ်ဆိုပြီးဝေဖန်ပါတယ်ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းရှင်ပြိုင်နေတဲ့အေမီကလော့ဘာချာက ABC ရုပ်သံကိုခုလိုပြောပါတယ
် All we are asking for right now is four witnesses zero witnesses plus zero evidence
တောင်းဆိုတာကတက်တီ၄ရက်ကိုစစ်ဆေးဖို့ပါတက်တီမခေါ်ဘူးအထောက်အထားတွေမစစ်ဆေးဘူးဆိုရင်တရားစီရင်ရေးလဲတုံ့ရပါပဲအလုပ်မဖြစ်ပါဘူးအဆုံးမှာအမှန်တွေကိုဖုံးပယ်လို့မရပါဘူး Republican အထက်လွှတ်တော်အမတ်တွေအနေနဲ့တမိုင်းမှာအမှန်တရားကိုထိန်ချန်သူတွေအဖြစ်နဲ့မှတ်တမ်းမကြံရစ်ဖို့လိုပါတယ်
သမ္မတထရန့်ကတော့သူ့ကိုရဲယူရေးဆွဲချက်တွေကလုံးကြံဖန်တီးတဲ့အလိညာတွေဆိုပြီးလာနေချင်းပြောဆိုနေခဲ့တာပါအခုတော့တက်သေးသေးခေါ်ရအောင်သဘောကျတယ်လို့ပြောနေပြန်ပါတယ်။ဒါပေမဲ့လည်းသူ့ရဲ့မျိုးသားလူကြိုးရေးချန်ပေးရရှိအောင်လုပ်ခဲ့တဲ့ဂျွန်ဘော်ဒန်ကိုတော့တက်သေးမခေါ်ဘူးအခုလိုပြောဆိုပါတယ
်။ He knows some of my thoughts. He knows what I think about leaders. What happens if he
ကျွန်တော်တွေးရချို့တော့မှသူကသိရသူပါ။ခေါင်းဆောင်နေနဲ့ပတ်သက်လို့ကျွန်တော်ဘလူတွေးတတ်တယ်ဆိုတာတွေသူသိတယ်။တကယ်လို့အတိအကျခေါင်းဆောင်တယောက်ယောက်ပေါ်ကျွန်တော်ဘလူမြင်နေဆိုတာသူကထုတ်ပြောပြီးဆိုတော့ပြောတဲ့ချက်ကမကောင်းတာဖြစ်နေရင်တိုင်းပြည်ကိုစားကျွန်တော်ကရှင်းရမယ်။သိက္ခာပါလိမ့်မယ်အလုပ်လုပ်ရတာတကယ်ကိုအခက်အခဲဖြစ်နိုင်ပါတယ်
သမ္မတဆွမ်းရဲ့ကျိုးဆောင်ရှိနေသည့်ဘက်ကပြန်လည်ခြေပါချက်တွေအထက်လွှတ်တော်ဝန်ကြီးမှာအထက်လွှတ်တော်အမတ်တွေအနေနဲ့မေးလိုတဲ့မေးခွန်းတွေရှိရင်စာရေးပြီးမေးနိုင်တဲ့အခွင့်အရေးရှိပါတယ်။ဒီမေးခွန်းတွေကိုတရားရုံးချုပ်တရားသူကြီးချုပ်ကိုယ်တိုင်ဖတ်ကြားပြီးမေးမြန်းမှာဖြစ်ကြောင်းပါဗျာ။
ကိုသိန်းဆိုင်ဦးစီစီတက်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုတော့အင်ကာနေညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကြအစီအစဉ်အချိန်ရောက်လာပါပြီ။စီစဉ်သူကိုသားညိုဦးနဲ့တူထုတ်လွှင့်ရေးမှုမဆုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါရှင
်။အင်ကာနေညပိုင်းတိုက်ရိုက်လေးလိုင်းစီစဉ်ကနေပြီးတော့ကြိုးစားပါရခင်ဗျာ။ကျွန်တော်တို့ဒီနေ့ဆွေးနွေးမဲ့ကြောင်းရံကတော့ခုတလောဒီနိုင်ငံတကာမှာလဲစိုးရိမ်နေကြတဲ့ကိုရိုနာဗိုင်းရပ်စ်မြန်မာပြည်မှာတော့ဝူဟန်ဗိုင်းရပ်စ်ဆိုပြီးတော့လူသိများပါတယ်။အဲဒီဗိုင်းရပ်စ်အခြေအနေနဲ့မြန်မာနိုင်ငံအခြေအနေကိုသုံးသပ်မှာပါ။မြန်မာနိုင်ငံနဲ့ပြောမယ်ဆိုရင်တော့တွာလာများတဲ့မြန်မာရဲ့အိန္ဒိယချင်းတရုတ်နိုင်ငံမှာအခုဆိုလို့ရှိရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန်ပွားမှုတွေဖြစ်လို့အရေးပေါ်ခြေအနေကြုံနေရပါတယ်။ရောဂါဖြစ်တဲ့နေရာတွေမှာအတွာလာဝင်ထွက်တွေကိုလည်းတားဆီးပိတ်ပင်ကန့်သတ်တာတွေလုပ်နေပါတယ်။ဒါ့အပြင်မြန်မာအိန္ဒိယချင်းနိုင်ငံထိုင်း၊မလေးရှားစတဲ့အခုဆိုရင်ကမ္ဘောဒီးယားပါပါပါတယ်။နိုင်ငံတွေထိပါရောဂါပိုးကူးစက်မှုတွေကရှိလာပါတယ်။ဒါကြောင့်မို့တရုတ်အင်ဂျင်ချင်းဖြစ်တဲ့မြန်မာနိုင်ငံအတွက်ရောဒီယောဂကုသမှုဘလောက်ထိဆိုးရင်ပွဲရှိလဲယောဂကုနိုင်ငံနဲ့ကုသမလာအောင်မြန်မာနိုင်ငံဘက်ကပြင်ဆင်မှုတွေကလုံလောက်ပါရဲ့လားကျွန်တော်တို့အခုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ USCDC ရပါ American ယောဂထင်းသိမ်းရေးဌာနကဒေါက်တာမင်းမင်းစိုးဖြစ်ပါတယ်ခင်ဗျနောက်တူကတော့မြန်မာနိုင်ငံကပါအထူးဒီယောဂအထူးကုဆရာဝန်ကြီးဖြစ်ပါတယ်နောက်စီးပညာရေးဆရာပညာရေးဆောင်ပါတွေရင်းနေတာပါဒေါက်တာမူအောင်ကျော်နိုင်ဖြစ်ပါတယ်ခင်ဗျနှစ်ဦးလုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်ကလည်းအရင်ဆုံးဗိုင်းရပ်စ်နဲ့ပတ်သက်လို့ဒေါက်တာမင်းမင်းစိုးကိုမေးချင်ပါတယ်ခင်ဗျဒေါက်တာမင်းမင်းစိုးကလည်း USA ဒီ CDC မှာလုပ်နေရဆိုတော့လက်ရှိဒီဗိုင်းရပ်စ်နဲ့ပတ်သက်လို့ပေါ့ဘလောက်ထိစိုးရိမ်စရာရှိသလဲအခြားဖြစ်ပွားခဲ့တဲ့ဗိုင်းရပ်စ်တွေနဲ့ဘာများထူးခြားလဲကိုမင်းမင်းစိုးထူးခြားတာလေးပြောပါအောင်ခင်ဗျဒီဗိုင်းရပ်စ်နဲ့ပတ်သက်လို့
ခုကျွန်တော်တို့ခုကဒီက collection ဆက်မှရှိတယ် information အတောင်စုတော့ဆိုတော့ဘလောက်ထိပို့ဆိုးတယ်ဘလောက်ထိပို့မဆိုးလဲဆိုတာပြောတော့တော့ခက်သေးတယ်သို့တော်လည်းလက်ရှိတိထားသလောက်ကျွန်တော်ဒီမှာစောင့်ကြည့်နေတော့တွေ့ရတဲ့ virus ကို coronavirus ပေါ့နော်ဒီပုံမှန်သူတို့ကဒီကျွန်တော်ပုံမှန်ဆိုရင်လူတွေအေးမိတယ်ပေါ့နော်အေးမိတယ်ဆိုရင်တော့ကိုမဟုတ်လို့ရေရုံအေးမိတယ်ဆိုရင်ဖြစ်တတ်တဲ့ virus မျိုးစားတွေမှာသူကပါတယ်အဲ့တော့ပုံမှန်ဆိုရင်လူထဲမှာပြန်ဟိုကိုရက်ပြုတယ်ဆိုတာမန်နဲ့ပဲပြီးသွားတယ်ဒီ coronavirus ဒီ type မျိုးစားတော့သူကလည်းသူကသူပုံမှန်ဆိုရင်တိရစ္ဆာန်ထဲမှာပဲသူနေနေတာအဲ့ဒီကနေမှသူက mutate ဖြစ်ပြီးတော့ဟိုပါပေါ့ကျွန်တော်မျိုးရိုးပြီးစားပြောင်းလဲမှုဖြစ်ပြီးမှဒီလူတွေရောက်လာတာဆိုတော့ဟိုကျွန်တော်တို့ဟိုDarwinian theory လို့ပေါ့ဗျာ the only the fittest will survive ဆိုတော့သူတို့လည်းသူတို့အသက်ရှင်နေထိုင်ဖို့နေမျိုးစုံနဲ့ကြိုးစားမှာပဲဒီ virus အသစ်ကအဲ့တော့ကျွန်တော်တို့လူမှာဖြစ်လေးချိတဲ့အရာမဟုတ်ဘူးအဲ့တော့ဥပမာပြောရရင်ကျွန်တော်တို့တွေ့ဘူးခဲ့တဲ့ဒီဥပ္ပီမှာဟိုကသူလည်းစနစ်ကျော်ဖြစ်ခဲ့တဲ့ SARS virus မျိုး now ကျွန်တော်တို့တလော20002012တွေ့ခဲ့တာကျွန်တော် Middle East မှာเนาะ sorry Arabia မှာတွေ့ခဲ့တယ်အဲ့လို MERS virus အဲ့အမျိုး corona beta coronavirus ပုံစံနဲ့တွေ့နေတယ်လောလောဆယ်အထိပေါ့เนาะကျွန်တော်အခုဒီနေ့ဒီချိန်ဒီတွေ့ရတော့တော့
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ခုမေးချင်တာကအခုယောဂပိုးကူးစက်ခံသူတွေကိုလေးလာကြည့်လောက်ကတော့ဒီဝူဟန်နဲ့တည်းရဲ့ဆက်ဆံရှိတဲ့လူတွေဒါမှမဟုတ်ရှင်ဝူဟန်ကလူတွေနဲ့ဆက်သွယ်ရှိတဲ့လူတွေဒါမျိုးတွေနဲ့တွားနေတာပေါ့အခုတခြားနိုင်ငံတွေပြင်ပနိုင်ငံတွေလည်းကူးစက်နေတယ်မြန်မာအင်ဒီဂျင်တွေမှာလည်းရောက်နေတယ်ဒါပေမဲ့ဒီယောဂပိုးကလူကနေပြီးတော့လူကိုတဆင့်ကူးစက်လာနိုင်တဲ့အနေထားကိုရောက်နေပြီလားအဲ့ထိပါစိုးရင်ရနေပြီလား
ဟုတ်ကဲ့ကျွန်တော်ပရမစာ the notice ဖြစ်တာပေါ့နော်စာဆက်ကတည်းကဟိုတရုတ်ပြည်မှာစာတွေ့ကြည့်တဲ့ချိန်တော့ဟိုဒီတွေးဆန် market ပေါ့နော်တွေးဆန်ရှင်တွေရောင်းတဲ့ဟို seafood တွေရောင်းတဲ့အဲဒီ market ကနေကိုယ်ရဲ့ကိုယ်ဆက်ခံတယ်အဲ့လောက်ပဲကျွန်တော်တို့တွတ်ထားတာပေါ့နော်နောက်ပိုင်းကျတော့ဒီကိုယ်ဆက်ခံရောဂါဖြစ်လာတဲ့လူတွေကိုတရုတ်အ ာနာပိုင်ဂျမိုင်းအာနာပိုင်နေရဖိတ်လောက်တဲ့ခါကျတော့ဟောတာတွေ့ရလဲဆိုတော့သူတို့အဲ့လိုဈေးကိုရောက်ထူးတယ်ဆိုတာအဲ့လေတချို့ပေါ့နော်အများစုကတော့အဲ့ဒီဈေးကိုသွားပြီးမှတချို့ကအဲ့ဒီဈေးကိုမရောက်ဘူးဗျသွားတော့မသွားဘူးမသွားဘူးပဲနဲ့ကူးခံရတယ်ဆိုပေကကျွန်တော်တို့ theoretically အခုချိန်မှာကောက်ချက်ချထားတာကတော့ဒီ primary ကူမှာ primary case တွေပေါ့နော်ပထမကိုထားပါတော့ဒီဈေးကိုသွားခဲ့တဲ့လူတွေကနေတစ်ဆင့်ပြန်ပြီးတော့ကျွန်တော် secondary case ကိုပြန်ကူးသလားပေါ့နော် secondary မှာတခါနောက် tertiary case ပေါ့လို့မျိုးဆင့်ငယ်လူတွေစီကိုကူးသလားဆိုတဲ့ကောက်ချက်လောလောဆယ်တော့ဆွဲလို့ရပါတယ်
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်လို့ပြောမယ်ဆိုရင်မြန်မာနဲ့အင်းကြီးချင်းတော်တော်လေးနှီးတဲ့ယူနန်ပြည်နယ်အထိပါဒီယောဂကုသမှုတွေကျွန်တော်တို့တွေ့နေရပါပြီပြောမယ်ဆိုရင်မြန်မာနဲ့ကတ်နေတဲ့ကချင်ပြည်နယ်ကတ်နေတဲ့ထိန်ချုံမြို့တော်မှာယောဂကုသခံရတဲ့လက္ခဏာတွေတွေ့နေရပါပြီအဲ့တော့မြန်မာနိုင်ငံနဲ့ကိုဝင်ရောက်လာနိုင်ခြင်းမြန်မာနိုင်ငံနေနဲ့ဆွေးနွေးခြင်းဒေါက်တာမင်းမဲဆိုဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ဟိုကျွန်တော်တို့ခုကကဘာကြီးရဟိုဟို global village ဖြစ်လာလေဟိုလူရ mobile ဟိုရွှေ့နေတာဆိုတော့သွားနေတာဆိုတော့ဘယ်သူမှမပြောနိုင်ဘူးဟိုဘလောက်တိုင်းထားဒီဘလောက်ထိပြတ်နေလဲဆိုတော့လေဒီမှာတရုတ်ပြည်ထဲမှာတော့ဟို Wuhan ဟို Hubei ဟိုဘေးပြည်နယ်ပေါ့ဗျာအဲ့ဒီပြည်နယ်မှာတော့အဓိကအပီဆန်အပီဟိုပေါ့စန်တာပေါ့အဓိကပြဿနာရင်းမြစ်စန်တာကြီးဖြစ်နေပြီမဲ့ဟိုလူတွေခုချိန်မှာသူတွေရိုတေနေတဲ့ကာလလူကဟိုပိုကူထားတာကောင်ယောဂလက္ခဏာမပေါ်တဲ့အချိန်မှာသွားနေမှာပဲလေလူနာလူဟိုကလူနာရဲနဲ့ဆိုတော့အဲ့တော့အဲ့လိုသွားနေတဲ့ချိန်ကနေဒီမှာယူနန်ဟိုရောက်လာမှာပဲဒီလူတွေဟာအဲ့တော့ဒီကနေစပါမှာဒီကုသနိုင်ရေးချန်အများများပါတယ်နောက်တစ်ခုကလည်းကျွန်တော်တို့ပိုသတိထားမှာချင်ပြင်းနေအခုနေဇက်ပတ်ရောတောင်မရောက်ခွတော့မသိဘူးပေါ့ဗျာဒါပေမဲ့ဗိုင်းရပ်ဆိုတာရှင်းပြောရင်တို့ကကိုအလိုတမ်ပရေတာနော်ဒီတမ်ပရေတာဖိတ်မပူတဲ့နေရာအေးများတဲ့နေရာမှာဆိုအသက်ရှင်မှုလွယ်တယ်ဗျအဲ့တော့ဒီလိုအေးတဲ့နေရာဒီခုချိန်မျိုးဝင်းတက်ကာလာဆိုတော့ပိုဆိုးပေါ့ဗျာဗိုင်းရပ်စ်ကပြန့်လာနိုင်တယ်ကူးသွားနိုင်တယ်အသက်ရှင်နိုင်တယ်ဒီကောင်းနေ
ဟုတ်ကဲ့ခင်ဗျကုမင်းမင်းစုဟုတ်ကဲ့ဒေါက်တာမင်းမင်းစုလီလိုက်ပါပါခဏနေပြီးပေါ့ခင်ဗျနောက်ထပ်ဆွေးနွေးမယ်ဒေါက်တာမင်းအောင်ကျော်နိုင်ကျွန်တော်ဖိတ်ခေါ်ချင်ပါတယ်အဲဒေါက်တာမင်းအောင်ကျော်နိုင်ခင်ဗျကျွန်တော်မြန်မာပြည်တွင်းကအခြေအနေလေးတွေမေးချင်ပါတယ်
sorry ပါဘိုးအောင်ကျော်နိုင်ပါခင
်ဗျအော်ဟုတ်ကဲ့ဟုတ်က
ဲ့ဒါမိုးအောင်ကျော်နိုင်
ဟုတ်ကဲ့ဒေါက်တာမိုးအောင်ကျော်နိုင်ဟုတ်ကဲ့ဒေါက်တာမိုးအောင်ကျော်နိုင်ကျွန်တော်သိချင်တာကမြန်မာနိုင်ငံထဲမှာလူတွေရဲ့တုံ့ပြန်မှုလူတွေရဲ့စိုးရိမ်ချက်ပတ်ဝန်းကျင်အရပေါ့နော်အခြေအနေကြည့်ရင်ဆရာဘယ်လိုများမြင်ပြီလဲခင်ဗျအနေထား
ကျွန်တော်မြန်မာပြည်အကြောင်းလေးမပြောခင်မှာကျွန်တော်ကမင်းဆိုပြောသွားတဲ့ဟာတွေကျွန်တော်ဒီ highlight လေးတစ်ခုလုပ်ချင်တာရှိပါတယ်
ဟုတ်ကဲ့ပြောပါခင်ဗျဟုတ်ကဲ့
ဒီ virus ကိုပြန့်နှံ့တဲ့ပုံစံလေးပေါ့နော်ဒါဆိုအဲ့ဒါလေးကိုပြီးမှပဲကျွန်တော်တို့ကာကွယ်ရေးနည်းလမ်းတွေကိုဆောင်ရွက်နိုင်မှာဖြစ်တယ်ပြည်နီအဲ့တော့ဒီလူကနေလူကိုကူးစက်သက်သလားဆိုပြီးတော့မေးသွားတဲ့ဟာလေးကိုကျွန်တော်ဒီမှာနည်းနည်းလေးပြောပြလို့ပါခင်ဗျ
ဟုတ်ကဲ့ပြောပါခင်ဗျအ
ဲ့တော့ပထမဦးဆုံးဒီဝူဟန်မှာဖြစ်တဲ့42ဦးစဖြစ်တယ်လို့ပြောပါတယ်အဲ့ဒါကိုကျွန်တော်တို့ဒီအဲ့ဒါကြီးကသိသေးထားတာလန်ဆက်အမြန်မှာ24ရက်ဇန်နဝါရီ24ရက်နေ့မှာပေါ်ပြထားတာလည်းရှိပါတယ်အဲ့တော့ကွန်မြူနီဆိုပြောခဲ့တယ်လို့ပဲသူကဒီ42ဦးမှာ28ဦး66ရာခိုင်နှုန်းကပဲဒီဝူဟန်ဈေးကိုသွားခဲ့တယ်ဆိုတော့မှတ်တမ်းရှိတယ်ပေါ့နော်အဲ့တော့ကျန်တဲ့လူတွေကလူချင်းကူးစက်တယ်လို့ဒါယူဆရမယ့်သဘောဖြစ်တယ်ဒါကြောင့်မို့ဒါဒီhuman to human transmission ရှိနေတယ်ဆိုပြီးအခုချိန်မှာတတ်မှတ်ပြီးသားဖြစ်ပါလေ။နောက်တစ်ခုကဒီကူးစက်တဲ့ဟာလေ highlight ပို့ချက်နောက်တစ်ခုကတော့ဒီ SARS ယောဂနဲ့ MERS ယောဂကိုမျိုးစိုးသွားတယ်2003နဲ့2010မှာဒီနိုင်ငံကဘာတော့နိုင်ငံတော်တော်များများကိုရောက်ရှိသွားတဲ့ virus 4ကဆိုလို့ရှိရင်းနဲ့ဒီလက္ခဏာရှိမှနာစီချောင်းတို့ဖျားတော့မှပဲအဲ့ဒီချိန်မှာတက်လာတဲ့အမုံမွားတွေကပြန်တဲ့လူကို human to human transmission ဖြစ်နိုင်တယ်ဆိုပြီးပြောခဲ့ပါတယ်။အခုဒီ novel coronavirus 2019ဒီ virus ကတော့ဒီပိုးဝင်ရောက်ပြီးတော့လက္ခဏာမပေါ်ခင်ပါရင်ပြန့်နှံ့နေဆိုပြီးခုနောက်ပိုင်းမှာသိရှိပြီးပေါ်ပြလာတာလေးရှိပါတယ်ဒါကတော့ကျွန်တော်တို့ဒီကျွန်တော် public health ဘက်ကကြည့်မယ်ဆိုရင်တော့ဒါအရေးကြီးတဲ့ point ကြီးကိုကျွန်တော်ဖြေပိုင်းမှာထောက်ပြခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာမောင်ဆောင်
ဆောက်ကျွန်တော်တို့ဟုတ်ကဲ့ပြောပါခင်ဗျ
ာဟုတ်ကဲ့ပြောပါခင်ဗျာကျွန်တော်တစ်ချက်တစ်ဆက်တည်းဒီမြန်မာနိုင်ငံထဲမှာလူတွေရဲ့စိုးရိမ်မှုလူတွေရဲ့ဟို awareness ပေါ့နော်ဒါနဲ့ပတ်သက်လို့ယောဂနဲ့ပတ်သက်လို့အစိုးရများလွန်နေလာတာမှရှင်ပေါ့ပေါ့ပဲနေကြရလားဘယ်လိုမြင်ပါလဲ
အဲ့တော့ကျွန်တော်ပြောရမယ်ဆိုရင်ဒီကျွန်တော် social media ထဲမှာတော့ awareness ကတော့တော်တော်လေးရှိကြပါတယ်။နောက်တစ်ခုကဒီ data တွေကလည်းသိတဲ့အချိန်တမိနဲ့တနေ့ကိုတက်လာတာပေါ့နော်။အခု conference တွေဘယ်လောက်ရှိသလဲ။နောက်ပေးဆုံးမှုတော့ဘယ်လောက်ရှိလဲဆိုတော့ကျွန်တော်တို့လေ့လာတယ်လို့ဒီ social media ထဲမှာလည်းပြန့်နှံ့နေပါတယ်ရှိပါတယ်။နောက် interview တွေမှာလည်းပဲဒါတောင်းသွားဖို့ကလေးကိုလွတ်မလားမလွတ်ဘူးလားဆိုတဲ့ကလေးသူသူဆရာဝန်ကြီးတွေနဲ့တွေ့ဆုံခြင်းတွေဒါတွေအများကြီးပါတဲ့အခါကျတော့ဒီsocial media မှာကြည့်ရင်တော့တော်တော်လေးတိုးရိပ်ပြီးတော့ဖိတ်လန့်နေတယ်လို့ယူထင်မြင်ယူဆကြရလေးတွေရှိပါတယ်။ဒါနဲ့လက်တွေ့ဘဝမှာတော့ကျွန်တော်တို့ကတော့ဒီ private hospital မှာလုပ်တဲ့သူကြီးဆရာဝန်တွေပါပါကျွန်တော်ကတော့လေအဲ့တော့ကျွန်တော်တို့ဒီ private hospital တွေနဲ့ဒီတွာလာလှုပ်ရှားနေတဲ့လူတွေကိုကြည့်မယ်ဆိုလို့ရှိရင်တော့ရန်ကုန်မြို့ထဲမှာဒီ mask တက်ပြီးတော့တွာလာလှုပ်ရှားတဲ့လူပါလူနည်းစုပဲရှိပါသေးတယ်ပေါ့နော်။နောက်တစ်ချက်ကဒီစေုံစေပေးကန်းလာတဲ့လူတွေမှာလည်းရှားတာနဲ့သာစီဆောင်ထုတ်တဲ့လူတွေကတော့သူတို့မတ်စေးတွေအုပ်ထားတော့လေကျန်တဲ့ရိုးရိုးတမန်လူအများစုကတော့ဒီဆေးရုံစေးပေးကန်းနဲ့လာတဲ့အချိန်မှာမတ်ဆက်ထားတာမျိုးမတွေ့ရသေးဘူးဖြစ်တဲ့အတွက်လက်တွေ့မှာတော့သူတို့ဒီသမားကြီးမှာဒီယောဂပိုးကူးဆက်သူမရှိသေးတဲ့အတွက်ပဲသူတို့ဒီဆိုးရိမ်ကြောင်းကြမှုဟိုလက်တွေ့ဆောင်ရွက်တဲ့အပိုင်းမှာတော့ကျွန်တော်စိတ်ဆိုးရိမ်နေတာမျိုးတော့မတွေ့ရပါဘူးခင်ဗျ
။ဟုတ်ကဲ့အစိုးရရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီမတိုင်ခင်မှာလူမှုမီဒီယာတစ်ခုမှာနိုင်ငံသားသူတယောက်ရေးထားတာဖတ်ရပါတယ်။အဲ့ဒီမှာနိုင်ငံတကာရန်ကုန်နိုင်ငံတကာလေစိတ်ကိုတူဝင်လာတယ်ဝင်လာတဲ့အခါမှာဒီ immigration counter မှာရာရှိရာနှာစီးရောနှာချီရောပေါ့နော်။သူ့မှာ mask စီပါကြီးတက်ထားတာလည်းမရှိဘူး။နောက်တစ်ခုကအဲ့ counter မှာပဲအဲ့နေရာမှာပဲ sanitizer တွေပဲဘာမှမရှိဘူး။အဲ့တော့သူ trolley အံ့ဩတာရေးအံ့ဩတာရေးထားတာတွေ့ရပါတယ်ခင်ဗျာ။ဒါပေမဲ့အစိုးရကတော့သူတို့ကာကွယ်စီမံနေလုပ်တယ်လို့ပြောပါတယ်။အဲ့တော့ဟိုကူဒေါက်တာမင်းအောင်ကျော်နိုင်နေနဲ့မိုးအောင်ကျော်နိုင်နေနဲ့ဒီအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ။
အဲ့တော့ကျွန်တော်တို့ဒီဇမိုင်းတဲ့အစိုးရဝန်ကြီးဌာနအနေနဲ့စီမံမှုတွေပြုလုပ်ထားတယ်ဆိုတာကိုကျွန်တော်ဒီကလောက်ပြောမယ်ဆိုရင်တော့ဒီယောဂပိုးရှိတဲ့လူတွေ့ခဲ့ရင်နှစ်ပိုင်းကိုကျွန်တော်တို့စဉ်းစားပါတယ်။တစ်ပိုင်းကတော့ယောဂပိုးရှိတဲ့လူတွေတန်တရားရှိသူတွေ့ခဲ့လို့ရှိရင်ကျွန်တော်တို့ဒီသစ္စာယောဂဆေးရုံတစ်ခုဖြစ်တဲ့ဝေဘာဂီဆေးရုံမှာသူတို့ကိုတနည်းပြချင်းချင်းစောင့်ရှောက်ဖို့နဲ့သူတို့ကနေတစ်ချိန်တကယ်တမ်းမယူဝန်ထမ်းတွေကိုမကူးဆက်အောင်ဒီ PPE စနစ်တွေနဲ့ဒါထားရှိထားမယ် ICU facility တွေထားရှိထားဖို့ပြင်ဆင်ထားတယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာ။ဒါကတော့ဒီယောဂဖြစ်တဲ့လူစပြီးတော့တန်ရာရှိသူတွေ့ပြီးဆိုဆောင်ရွက်တဲ့အစီအမံတွေဖြစ်ပါလိမ့်မယ်။နောက်တစ်ချက်ကတော့ကျွန်တော်ကာကွယ်ရေးအပိုင်းပေါ့နော်။အဲကာကွယ်ရေးအပိုင်းဆိုလို့ရှိရင်တော့ဒီလေနဲ့ဝင်ရောက်လာတဲ့လေစိတ်တွေရှိပါမယ်။နောက်တစ်ခါဒီနေဆက်တရားနေဝင်လာတဲ့ဒီဝင်ရောက်လာတဲ့လူတွေကိုဒီဆရာတို့အကာအကွယ်အစီအမံတွေဆောင်ရွက်တဲ့နေရာမှာကျွန်တော်တို့လည်းဒီ social media တွေပဲဒီကျွန်တော်တို့ကြည့်ရှုနေရတဲ့သဘောပေါ့နော်အဲ့တော့ဒီဟိုသာလေးစိတ်မှဆိုရင်လည်းသာမန်စကန်နာနဲ့ဒီချားလာတဲ့လူတွေကိုစစ်ဆေးတဲ့အပိုင်းလေးကိုကျွန်တော်တို့တွေးရှိရပါတယ်ခင်ဗျာဒါပေမဲ့ဒီဇွန်ရောက်လာတဲ့လူတွေနဲ့ချိဆက်နေတော့ဒီဝန်ထမ်းတွေအနေနဲ့မှာတော့ခုနလိုဒီချားလာတဲ့လူစကန်သာမန်စကန်နာမှာမတွေ့ဘူးဆိုရင်ချက်တန်းလာတဲ့အချိန်မှာကျန်တဲ့ဒီဝန်ထမ်းတွေလေးစိတ်ဝန်ထမ်းတွေနဲ့ခုနလိုကာကွယ်မှုအပိုင်းလေးတွေမှာလိုအပ်ချက်လေးတွေရှိတယ်ဆိုပြီးရေးထားတာတွေ့ရပါတယ်ကျွန်တော်တို့အနေနဲ့လည်းအဲ့မှာလည်းလိုအပ်ချက်ရှိနိုင်တယ်လို့ဟိုယူဆကြရရှိပါတယ်ဘာလို့ဆိုတော့ဒါမျိုးဒီလူချင်းချင်းကြီးတဲ့နိုင်ငံပြန်လာတဲ့တကယ်ချင်းတွေကြောပြချက်ရတော့တို့ဒီလူမှုမီဒီယာမှာတင်ထားတဲ့ post လေးတွေရတော့ကျွန်တော်တို့ဒီဒေသိမ့်မှာဌာနမှုကိုတိုင်းတာတဲ့နေရာကရှိတဲ့ဒီဌာနတဲ့သူမှာဒီစီးပွားဆောင်ရွက်တဲ့အစီအမံတွေဦးစားပေးနေပြီးတော့ပြန်တဲ့တာမန်လူတွေကနေကူးဆက်မှုကိုဒီကာကွယ်တဲ့နည်းလမ်းတွေမှာလိုအပ်ချက်လေးတွေရှိနေနိုင်တယ်လို့ကျွန်တော်နေနဲ့သုံးသပ်မိပါတယ်ပေါ့နော
်ဒါတ
ကူကတော့ဒီဟိုပါပေါ့နေဆက်ကနေဝင်ရောက်လာတဲ့ကုန်းနှန်းကနေဝင်ရောက်လာတဲ့အခါမှာလေမနေ့တနေ့ကကျွန်တော်တို့ပို့ချက်ပို့ပေးလိုက်တာဒီချာလာမချာလာတိုင်းနေတယ်ဒီကနာပြုဆရာမလေးကမတ်မတ်ထားဟုတ်ပေါ့နော်အဲ့ဒါလေးကိုတောင်လေးတယောက်ကဒီဘောနဲ့ highlight လုပ်တဲ့အခါမှာတော့နောက်ပိုင်းမှာတော့ဒီဂျမိုက်ဝန်ထမ်းညီနဲ့ပို့ပြီးတော့ aware ဖြစ်ပြီးတော့ဒါလေးတွေစောင့်ရဲလာတာကိုဟိုတွေ့ရှိရပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဒေါက်တာမိုးအောင်ကျော်နိုင်ဒေါက်တာမင်းမင်းစုလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျတော့ချင်းတချို့လီလိုင်းပေါ်ရောက်လာလို့သူတို့ရဲ့စနီးချက်တွေမင်းများချက်တွေကိုတင်ဆက်လို့ပါတယ်အရင်ဆုံးကုလမောင်စနီးမင်းများလို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ပါဗျာဖြစ်ပေါ်နေတဲ့အခြေအနေကိုဆက်စပ်ပြလွှင့်ပေးနေတဲ့ BOE ကိုအထူးပဲကျေးဇူးတင်လို့တင်ပါတယ်ပထမဆုံးပြောချင်ပါတာ။ဟိုကျွန်တော်သိချင်တာရှိပါတယ်ဆရာဝန်တို့ဦးကိုဒီလိုပါဟိုအမေရိကန်ဝင်လာတဲ့ဟိုဂူတွေထဲမှာတွေ့တာဟိုလေဝင်းမှာဆက်အခက်ကြီးဆက်ကြီးရတယ်နဲ့ဆက်သေးတယ်ဗျာဆက်သေးပြီးတော့ဟိုမတွေ့ဘူးနဲ့အိမ်ရောက်မှတွေ့ရဆိုတော့ကျွန်တော်တို့နိုင်ငံမှာဟိုထိုင်းမှာလည်း14ရောက်တွေ့တယ်။ဟိုကျွန်တော်တို့နိုင်ငံမှာအဲ့လိုဆက်သေးပြီးတော့မတွေ့ဘူး။ဟ အိမ်ရောက်မှအဲ့လိုမျိုးတွေ့တာတွေကမရှိနိုင်ဘူးလားကျွန်တော်ဒီမီဒီယာတွေမှာလည်းချိုးကတော့တိကျတော့မဟုတ်ဘူးနော်ဒါပေမဲ့ရှိနေပြီပါညာအဲ့လိုမျိုးပြောတဲ့ကျွန်တော်ကမနာစိတ်ပူပါတယ်နောက်တစ်ချက်ကစပစ်တာကဒီတိရစ္ဆာန်ပေါ့နော်ဒီစီးပူရောင်းတဲ့ဈေးကစပစ်ဝန်ဈေးကစတွေ့တယ်ပါညာဆိုပေမဲ့အဲ့ဒီဆိုအဲ့အကောင်ကအဲ့အကောင်ကကူးတာလဲဆိုတာလဲတိကျမသိသေးဘူးနောက်ခုအဲ့အကောင်ရောင်းတဲ့ဈေးကလူတွေကလည်းသေးတယ်ကူးဆက်တယ်လည်းမကြောက်ဘူးနော်အဲ့တော့ဟိုဒီကျွန်တော်မေးတဲ့ဟိုဗမာပြည်လူတွေကိုမေးတဲ့အခါမှာအဲ့လူကပဲဟိုတခုခုပေါ့နော်ဟိုလှုပ်လှုပ်ဖြစ်လာတယ်လို့ပါလို့မျိုးတွေတန်တရားတွေပေါ့ဗျတချို့ကလည်းဟိုအင်စတီကဘာဖြစ်လဲညာဖြစ်တယ်ပြတင်လာတော့ခရတွေကိုစီရင်ကွယ်ကွယ်လေးသိအောင်ပြည်သူတွေကိုချပြပေးပါ
ဟုတ်ကဲ့ဟုတ်ကဲ့
ပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်နောက်ထပ်တော့ရှင်တူအရင်ဆုံးအဖြစ်တိုင်ငင်မေးချင်ပါတယ်ကိုမျိုးတက်ဆွေးနွေးမေးမြန်းလို့ရပါတယ်တူပေါ့
ဟုတ်ကဲ့ကျွန်တော်ကဒုက္ခမှာ
ဟုတ်ကဲ့ကွန်ပျူတာဆွေးနွေးမင်းဟုတ်ကဲ့ပြောပါဘ
ာအဲ့တော့မန်လေးပါအဲ့ဒီမှာဟုတ်ကဲ့ကြားလားမသိဘူး
ကြားပါလေကြားပါလေ
ကြားလားမသိ
ကြားပါလေဗ
ျဟုတ်ကဲ့ကျွန်တော်ကတော့မန်လေးဒီကြောက်ဝိုင်းမှာနေတာပါအဲ့တော့ဒီကြောက်ဝိုင်းမှာတော့ဒီအများဆုံးကတော့ကျုပ်ဒီဂျန်ကန်သားသားတွေဒါတာများပါတယ်အဲ့တော့အခုလောဆယ်မှာကျွန်တော်ဒီကိုရိုနာဗိုင်းရပ်ဖြစ်တဲ့ခါကျတော့ကြောက်ဝိုင်းမှာရှိတဲ့ဒီချက်တွေကလည်းတကယ်များများတော့ဒီကျုပ်ဂျန်ကန်သားတွေမလာလို့ပြေးစားတာများပါတယ်ဒီမှာရေးကြည့်ရတော့ဒီကြောက်ဝိုင်းမှာဘလူးကိုနာဗိုင်းရပ်နဲ့ပတ်သက်ပြီးတော့ဒီစစ်စစ်ရတဲ့ကလေးတစ်ချက်တော့ပြည်နာပါခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်အရင်ဆုံးကိုလမောင်မေးတဲ့မိကုံးမှာကျွန်တော်ကိုမင်းမင်းဆိုးအရင်မေးချင်ပါတယ်ခင်ဗျာကိုလမောင်ခုနကမေးသွားတဲ့အထက်မှာပထမတစ်ချက်ကတော့ယောဂပိုးကိုလေစိတ်တွေမှာစစ်တယ်မတွေ့ဘူးအိမ်ရောက်မှတွေ့တယ်ဒါမျိုးတွေဖြစ်မလာနိုင်ဘူးလားတဲ့ဒုတိယချက်ကတော့သူရှင်းလင်းသိချင်ပါတယ်တဲ့အကောင်ကနေပြီးတော့ပဲကူးတာလားဘာလို့ဆိုခုနဣစရေသတင်းတချို့မှာလည်းကျွန်တော်တွေ့ပါတယ်ဒီဝူဟန်နေရာနားမှာရှိတဲ့ဒီ lab တစ်ခုကတရုတ် lab တစ်ခုကနေပြီးတော့ပေါ့ဟိုဒီ virus ကြီးထွက်လာတဲ့ဆိုပြီးတော့ဒါလည်းဘလို့မှတည်ပြလို့ပြမှာမဟုတ်ဘူးဒီသတင်းတွေပေါ်မှာလူမှုကွန်ရက်တွေပေါ်မှာစိုးရိမ်ချက်တွေနဲ့ရေးနေရလဲတွေ့ရလိမ့်မယ်ကွန်မြူနစ်ဆိုခင်ဗျအဲ့တော့အဲ့နှစ်ခုနဲ့ပတ်သက်လို့ကွန်မြူနစ်ဆိုယင်ဖြစ်ပြီးပါလား
ဟုတ်ကဲ့ကျွန်တော်အမေရိကဥပမာပြောပြမယ်ပေါ့နော်ဟိုကျွန်တော်တို့ဒီမှာကတပ်ပစ်ဟက် information ဘာဒီ PT ဒီသူတွေကိုဈာမိုက်ပညာပေးတဲ့ဒီလမ်းနေရာအရင်ကောက်နေအဲ့တော့ပြည်သူတွေက awareness ရှိတယ်အဲ့တော့ကျွန်တော်တို့ဘလောက်ဒီမှာဘလောက်တိုးတက်တယ်ဆိုတဲ့ဒီလိုအမေရိကန်လိုနိုင်ငံတော်မှာအစိုးရတစ်ခုလည်းလုပ်လို့မရဘူးကျွန်တော်တို့တစ်ခုလည်းဒီစီတစ်ခုလည်းလုပ်လို့မရအဲ့တော့ပြည်သူရဲ့ပါဝင်မှုကအရင်ကြီးကြီးတယ်အဲ့တော့ပြည်သူရဲ့ပါဝင်မှုကိုရဖို့အတွက်ကပြည်သူကိုမှန်ကန်တဲ့သတင်းတိကျတဲ့သတင်းကိုအချိန်နဲ့သဘင်နေပေးနိုင်မှုကပိုပြီးရေးကြီးတယ်အဲ့တော့ဒီကျွန်တော်တို့ screen လောက်တယ်ဆိုတော့ဒီတိုင်းပဲဒီဟိုမှာသတင်းထဲမှာပြောသလိုဟိုလေးသိငါးခုမှလုပ်နေတယ်ဗဒါ enhance ဟိုဘာအချိန်မြင့်ပြီးဟိုပို့လောက်တာပါတကယ်တော့ဟို international airport တိုင်းမှာကျွန်တော်အင်္ဂလိပ်ကသက်ဆိုင်ရာရုံးနယ် authority တွေနဲ့ဟို quarantine screening station တွေအရင်ကရှိပြီးဒါကျွန်တော်တို့ဒီတိုင်းပြည်မှာဟို plan တွေကရှိပြီးဒါသက်ဆိုင်ရာပြည်နယ်တွေကိုပြင်းနေတိုင်းမှာပေါ့နော်ဟိုဟို central headquarter တွေမှာကအဲ့တော့သူ activate ဟိုလောက်လိုက်တာပဲရှိတယ်အဲ့တော့ပုံမှန် routine screen လောက်နေရလဲရှိပြီးသားသူကဒီ airport မှာအဲ့တော့ဒီလိုခုနပြောပြောလူနာမဟုတ်လူကဝင်လာတယ်တရုတ်ပြည်ကနေဥပမာအဲ့တော့လက္ခဏာမပေါ်သေးဘူး screen လောက်လိုက်တယ်ဘာမှဖြစ်ဘူး normal ဆိုပြီးပြန်သွားတယ်အိမ်ရောက်တယ် fine အဲ့တော့ကျွန်တော်တို့ဒါပေမဲ့ information အတူဒီဝင်လာတဲ့လူတွေမှာသူတို့ဘာလုပ်ရမလဲဆိုတာနားလည်တဲ့အတွက်သူတို့နေမကောင်းဘူးပါညာဆိုတော့ချက်ချင်းသူတို့ information သူတို့မကောင်းအောင်ရှိထားတဲ့အတွက်သက်ဆိုင်ရာကျွန်တော်ညနေဟိုပေါ်ချမယုံထမ်းတွေသိပေးရမယ်ကျွန်တော်တို့စီချက်ချင်းတွေကဝင်လာတာပဲအဲ့ဒီနေ့ပဲကျွန်တော်တို့အချိန်ကြီးအုပ်လိုက်နိုင်တယ်ပေါ့နော်လူနာတွေနောက်လူနာတွေ့တိုင်းလည်းကျွန်တော်တို့ ring fencing contact tracing တွေပေါ့ဒီလူနာဒီအကူရမှာကပဲနဲ့လူနာနဲ့လူနာတွေ့ပတ်သက်ခဲ့လဲထိတွေ့ခဲ့တာလည်းကျွန်တော်ဆက်လိုက်တာပေါ့နော်သက်ဆိုင်ရာမျိုးနဲ့ပြည်နယ်ကျန်းမာရေးဝန်ကြီးဌာနဆိုင်ရာတွေကအဲ့တော့နောက်တစ်ခုကလည်းဒီဟိုဘောဒီဟို source ဒုတိယ question ဖြစ်တဲ့ source ဟိုအခုကျွန်တော်တို့သိသမျှဒီကျွန်တော် viral ဟိုဘော genetic code တွေကျွန်တော်ကြည့်တယ်ဘောနော်သူကကျွန်တော် CDC မှာ reference lab ကဒီမှာပဲရှိတာပေါ့အဲ့တော့ဒီမှာပဲကြည့်တယ်ဒီ patient တွေတော့အဲ့တော့လောလောဆယ်တော့ဒီအရောက်တရာ
130ပေါ့နော်ဒီနေ့မနေ့တည်း130အထိကိုကျွန်တော်တို့သက်ဆိုင်ရာဒီစိတ်ကြဝင်လာတဲ့လူတွေကြောင့်စစ်ပြီးသားဖြစ်ပြီးတော့130ထဲမှာခုနပြောဆို5ယောက်ကတော့ positive ဖြစ်သွားတော့ဗျာအဲ့ဒါခုဒီနေ့မှတွေ့ရတဲ့5ယောက်ပဲအဲ့တော့ကျန်တဲ့လူတွေကတော့တော့ပြည့်ထီတော့ positive မဖြစ်သေးဘူးဒါပေမဲ့ကျွန်တော်စစ် negative ဖြစ်တာကြီးများပါတယ်များစုကအဲ့တော့အခုပဲကိုချင်ကဖလူးဆီဇန်ဖြစ်တော့နည်းနည်းဖလူးကလည်း you know ဒါဒီတော့ကွေးတွေရောဟိုဖလူးဗိုင်းရပ်စ်ရောပြန့်နေဆိုတော့ဒါတွေလည်းကျွန်တော်ခွဲရတယ်နည်းနည်းခက်တယ်ပေါ့နော်နောက်ဒုတိယ question ပေါ့ချိန်လည်းမရဘူ
းဒုတိယ
question
ကတော့
tournament stores ပေါ့ဒါကတော့တော့ကြည့်နေတယ်များတော့ search တော့ big get a mass virus တို့နဲ့တော့တော်တော်လေးဟို generate code တွေအတူတူ RNA virus တွေcorona ဖြစ်တယ်တော့သူတို့ကအများစု mutate လုပ်နေတာလေစင်တီယိုမှာပဲဖြစ်နေတယ်ဆိုတော့ကျွန်တော်တို့တော့မှန်းတာတော့ဒီလိုဒီ wildlife ပေါ့နော်ဒီជីជីဒေနိုတို့ပါအဲ့လို wild animal တွေအနေနဲ့ goose စာခဲ့တယ်ပေါ့နော်အဲ့လို
တော်ရန်သိဆန်ဒီကနေပြီးကူးဆိုင်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်ねအချိန်လည်းမရလို့လို့ကျွန်တော်ကိုမိုးဒေါက်တာမိုးအောင်ကျော်နိုင်ကိုမေးချင်ပါတယ်ခုနကကိုမျိုးတန်ပြောသွားတဲ့အထက်မှာဥမာမန္တလေးကြောက်ဝိုင်းမှာဆိုရင်သူတို့တရုတ်နိုင်ငံသားတွေဝင်ထွက်ရှိတော့စိုးရိမ်နေရတယ်အဲ့တော့စိုးရိမ်ရအောင်ဘလူမျိုးကောက်ွက်နေတင့်လဲဒေါက်တာမိုးအောင်ကျော်နိုင်ကျွန်တော်တမနစ်ကြော်နှစ်မိနစ်လောက်ချိန်ရပါတယ်ဖြည့်ပြီးပါလားခင်ဗျာ
ဟုတ်ဟုတ်ကျွန်တော်ဟိုကုလားမအောင်တောင်းလို့ဒီနေ့ဒီကြော်ပြရစီခင်ဗျာ
ဟုတ်ကဲ့ပြောပါ
ဟို
အချိန်လေးတော့ねချုပ်ပြီးတော့ပြောပြပါဟု
တ်ကဲ့ဒီစိတ်ကနေဝင်လာတဲ့သူတွေဒီကျွန်တော်ကယောဂပို့ရှာတာမဟုတ်ဘူးခင်ဗျာသူတို့ဖြားနေလားလို့ပဲစစ်လို့ရတာဒီစိတ်ပါလေအဲ့တော့ဒီယောဂကျိုးချိန်ကနှစ်ပတ်ထိကြာနိုင်တဲ့အတွက်ကြောင့်ယောဂဘိုးတည်ဆောင်လာတော့လေဒီစိတ်မှာမချားတဲ့လူတွေကနိုင်ငံတွေကိုရောက်ရှိလာမယ်အဲ့တော့ဒီတစ်ပတ်ကျေးမှာသူကအချိန်ကြီးဖြားလို့ရှိရင်တမန်ကြီးသက်ဆိုင်ရာတာဝန်ရှိတမန်ကြီးဌာနတွေကိုတောင်းကြဖို့ဆိုပြီးပါတားလိုက်တယ်နော်ဒါကြောင့်မလို့ဒီစိတ်မှာစစ်တာဒီပိုးကိုစစ်တာမဟုတ်ပါဘူးဌာနကြီးရှိမရှိစစ်တာပါဝင်ရောက်လာပြီးမှသက်ဆိုင်ရာအိမ်ကြီးရောက်ပြီးမှဟိုတယ်ကြီးရောက်ပြီးမှဌာနလာလို့ရှိရင်သူကတမန်ဌာနကိုပြပြီးတော့မှဆရာတို့ကဒီယောဂအချင်းချင်းစစ်ဆေးပြီးတော့ conference ဖြစ်လာပ
ါဒါ
ကကိုလာမအောင်ဒီကြောင်လေးနဲ့ပတ်သက်ပြီးတော့ highlight ပေးပါဦးခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့
ဟိုကြောက်ဝိုင်းကိစ္စနဲ့ကျွန်တော်ဆက်ပြီးတော့ပြောလိုက်ပါမယ်ခင်ဗျာအဲ့တော့ကြောက်ဝိုင်းမှာဒီဒိန်ဒါသားကြီးလည်းပါမယ်ဆိုလို့ရှိရင်စာွယ်ရေးအနေနဲ့ကတော့အခုကျွန်တော်တို့ကဖြစ်တဲ့ data ကဝန်ဒေတာဖြစ်တဲ့အတွက်ကြောင့်မလို့တရုတ်ပြည်ကပေါ့နော်အခုဆိုတရုတ်ပြည်ရဲ့ကြီးနေတဲ့အားလုံးတနိုင်ငံလုံးမှာကြီးတဲ့ကြီးနေအားလုံးမှာယောဂဘူးပြည့်စုံတယ်ရှိသွားပြီလို့သိထားပါတယ်ခင်ဗျာအဲ့ဒီခါကျတော့တရုတ်ပြည်ကနော်အခုဒီပြီးခဲ့တဲ့32ရက်ဒီဇင်ဘာနောက်ပိုင်းမှာနှစ်ပတ်တွင်းမှာဝင်ရောက်လာသူတွေကကိုယ့်စီမှာအဝယ်ရှိတယ်ဆိုလို့ရှိရင်သူတို့စီမှာပိုးပါလာနိုင်တယ်ပေါ့နော်အဲ့တော့ဒီကိုရီးယားကိုယ့်ရဲ့ဒီတောက်ဝိုင်းထဲမှာတိတ်ဆုံနေကြမိတ်ဆွေတွေချင်းချင်းကတော့ဒီပိုးလက်ကလောမှာသူတို့မှာကူးစက်နိုင်မှုမရှိဘူးလို့ယူဆရတယ်သို့တော်ဖြားနာခြင်းမရှိတော့လည်းတရုတ်ပြည်ကနေဝင်ရောက်လာတဲ့ကြောက်ကုန်တွေဒီမှာသူတို့စီမှာပိုးပါလာနိုင်ပြီးလက္ခဏာမပြတဲ့ကာလနော်ကျွန်တော်က innovation ပြီးရယောဂပြိုးချိန်ပြီးမှရှိနေခဲ့လို့ရှိရင်တော့သူတို့နဲ့နော်၃ပေကွာ၆ပေကွာမှာကဒီရောင်းဝယ်ကိစ္စတွေပြောဆိုမိနေဆိုလို့ရှိရင
်ဟုတ်ကဲ့ကျွန်တော်လည်းချုပ်ပြပါခင်ဗျာအချင်
းဒါကြောင့် तू ကလည်းဒီချိန်မှာပြန်ပြီးတော့ဒီအချားနဲ့နောက်ပိုင်းကျရင် तू ကလည်းရှားပြီးတော့ဒီယောဂဘူးလက္ခဏာပြတာဖြစ်နိုင်သေးတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးများတင်ပါတယ်ကျွန်တော် Diet Lily Life စီကအချိန်နဲ့ဆက်သွားလို့ပါဒေါက်တာမင်းမင်းစုဒေါက်တာမင်းအောင်ကျော်နိုင်ရဲ့တော်ရရှင်တွေကိုကျေးဇူးများတင်ပါတယ်ခင်ဗျာ Diet Lily Life စီဒီမှာကျွန်တော်ကပြပါ
ကိုတောင်းကျောင်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့တရားလေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ခုအင်္ဂါနေ့ညဘက်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးပါမယ်ရှင်။လူအသက်တွေသိဆုံးနေရတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါဆိုးကြီးကိုအနိုင်တိုက်မယ်လို့တရုတ်သမ္မတရှီကျင်းဖင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO အကြီးအကဲဒေါက်တာတီထရိုဂီဘရီယက်စ်နဲ့ဘီဂျင်းမြို့မှာတွေ့ဆုံချင်းအတွင်းသမ္မတရှီကအဲ့ဒီလိုပြောဆိုလိုက်တာလို့တရုတ်အစိုးရပိုင်သတင်းဌာနကပြောဆိုလိုက်တာပါ။လူပေါင်း106ဦးသိဆုံးခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားရာတရုတ်နိုင်ငံဝူဟန်မြို့ရောက်သူတို့နိုင်ငံသားတွေကိုခေါ်ထုတ်ဖို့အတွက်လည်းအမေရိကန်၊ဂျပန်နဲ့တခြားနိုင်ငံတွေကလေရင်တွေစီလုပ်နေပါတယ်။ဝူဟန်ကဂျပန်နိုင်ငံသား650ဝန်းကျင်ထက်ကနေရာကိုတော့ဂျပန်ကဒီကနေ့ပဲလေရင်လွှတ်ပြီးတော့ပြန်ခေါ်ခဲ့တယ်လို့အမေရိကန်ကတော့ကောင်စီဝင်ယုံဝန်ထမ်းတွေနဲ့အမေရိကန်နိုင်ငံသားတွေကိုဒီသတင်းမှအတွင်ပြန်ခေါ်ဖို့အစီအစဉ်နေပါတယ်။ပြည်ထောင်တဲ့တခြားနိုင်ငံတွေကလည်းဝူဟန်မြို့ကသူတို့နိုင်ငံသားတွေပြန်ခေါ်မယ့်အစီအစဉ်တွေကိုအတိအကျကြေညာခဲ့ကြတာဖြစ်ပါတယ်။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားတာဖြစ်ပါတယ်ရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမဆုမှုဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။
ခုညထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်း10နာရီကနေ17နာရီထိလှိုင်းဒိုမီတာ16 kHz 1.835လှိုင်းဒိုမီတာ19 kHz 1.511တုံညာနဲ့လှိုင်းဒိုမီတာ41တို့ကနေနားဆင်နိုင်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. Welcome to the Voice